Welcome to the Voice of America in Burmese.
Mingala nya cha ma tora shin nya shin VOA American tan ga ni 2022 khu ni December la 20 ya in ga ni nya bai VOA Myanmar bai season ni go American bi daw su Washington DC myo daw ga ni Myanmar sanaw chain nya 9 nai ga ni 10 nai thi sa tin thau lwin pe ni ba bi shin.ဒီကနေ့ညထုတ်လင်းပေးမယ့်အစီအစဉ်လေးကိုတော့လိုင်းတိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါတပြိုင်တည်းရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။ကျွန်တော်တမောင်သားမှာအန္တရာယ်ခတ်သိမ်းကင်းကြိုင်းကြပါစေ။ဒီကနေ့ထိတ်တန့်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေ။မြန်မာနိုင်ငံအတွင်းအကြမ်းဖက်တာတွေကိုချက်ချင်းရပ်တန့်ပြီးစစ်ကောင်စီအနေနဲ့ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုလွတ်ပေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအခုဗုဒ္ဓနေ့မှာလုံခြုံရေးကောင်စီတွင်မဲခွဲဆုံးဖြတ်ဖွယ်ရှိပါတယ်။စစ်ကောင်စီစန့်ကျင်အင်အားစုတွေကလူမှုကွန်ရက်နဲ့အွန်လိုင်းကိုအသုံးချပြီးလူအများပြားကဒေါ်လာတန်းနဲ့ချီရန်ငွေထက်ဝင်နိုင်အောင်ဆောင်ရွက်နိုင်ခဲ့ကြောင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်အခြေစိုက်နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ ICG ကဒီကနေ့အစည်းအဝေးစာမှာပြောလိုက်ပါတယ်။ယူကရိန်းနိုင်ငံအတွင်းရုရှားကသိမ်းပိုက်ထားတဲ့နယ်မြေ၄ခုမှာအလွန်ကြုံခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကဒီကနေ့ပြောကြားလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမဆုမွန်နဲ့ပဲတင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူအင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အခုရက်ပိုင်းအတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာနီးမှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိတယ်လို့ဝိုင်းမော်မြို့နယ်ဘက်မှာလည်းလေရင်နဲ့ဘုံကျဲတိုက်ခိုက်နေပါတယ်
။ဘန်တောင်ဖက်ကလည်းတန်ကျောက်တူးတဲ့နေရာဖက်မှာအဲ့ဒီဖက်မှာညနေ3နာရီကျော်လောက်လေရင်နဲ့ဘုံလာကျဲမကျိန်လာကျဲသွားပါလိမ့်ရှင်
။ဒီလိုမျိုးကချင်ဘက်မှာဘုံကျဲတိုက်ခိုက်နေသလိုပဲကရင်မျိုးသားစီယုံတက်မဟာ9နယ်မြေမူဒရော့ခရိုင်တဲကကျေးရွာတွေကိုလည်းစစ်ကောင်စီတပ်က2ရက်ဆက်တိုက်ဘုံကျဲပြီးတိုက်ခိုက်နေပါတယ်။စကိုင်းတိုင်းကနီချင်းတွင်းမြေကြောင်တလျှောက်မှာလည်းစစ်ကောင်စီတပ်ဘက်ကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်။မိုးနဲ့ကရင်ပြည်နယ်ဘက်မှာလည်းဘုံကျဲတိုက်ခိုက်မှုတွေတံပြန်တိုက်ခိုက်မှုတွေကြောင့်ရန်ကုန်မော်လမြိုင်ယထာပြေးဆွဲတာကိုရက်ဆိုင်လိုက်ရပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရည်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ဆက်ပေးပါမယ်ရှင
်။မြန်မာနိုင်ငံအတွင်းအကြမ်းဖက်တာတွေကိုချက်ချင်းရပ်တန့်ပြီးစစ်ကောင်စီအနေနဲ့ဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုလွတ်ပေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအခုဗိုလ်တူးနေမှာလုံခြုံရေးကောင်စီအတွက်မဲခွဲဆုံးဖြတ်ပွဲရှိတယ်လို့တန်တမန်တရင်တွေကိုကိုးကားပြီးရိုက်တာတရင်ကဖော်ပြပါတယ်မြမရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချမှတ်နိုင်မှုစ조사နေခဲ့ကြရမှာအဖွဲ့ဝင်15နိုင်ငံကြားသဘောထားကွဲလွဲနှိမ့်မှုတွေရှိနေပြီးပြည်ထောင်နဲ့စာသားတွေပေါ်တရုတ်နဲ့ရုရှားတို့ဘက်ကကန့်ကွက်ခဲ့ကြပါတယ်အခုချိန်ထိဆိုရင်လုံခြုံရေးကောင်စီကမြမရင်းနဲ့ပတ်သက်လာရင်ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကကျူးလွန်ခဲ့တာတွေကိုဝေဖန်ထားတဲ့ကြေညာချက်ထုတ်နိုင်ဖို့အဆင့်ပဲရှိပါသေးတယ်။မြမရေလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုပြည်ထောင်နိုင်ငံကပြီးခဲ့တဲ့စက်တင်ဘာလအတွင်းတင်သွင်းခဲ့တာဖြစ်ပြီးမူကြမ်းစာသားကိုအဖွဲ့ဝင်တွေကြားညှိနှိုင်းခဲ့ရတာပါ။မူလမူကြမ်းထဲမှာပါဝင်တဲ့မြန်မာနိုင်ငံကိုလက်နက်တင်ပို့မှုပိတ်ပင်တားဆီးရေးအချက်ကတော့ပြန်ညှိနှိုင်းပြီးနောက်ဆုံးထွက်လာတဲ့မူကြမ်းထဲမှာပါမလာတော့ပါဘူး။လုံခြုံရေးကောင်စီဆုံးဖြတ်ချက်တရရဖို့ဆိုရင်အဖွဲ့ဝင်ကိုနိုင်ငံထက်မနေထောက်ခံဖို့လိုအပ်တယ်လို့အမေရိကန်ပြည်သစ်ဗြိတိန်တရုတ်နဲ့ရုရှားတို့ကဗီတိုအာဏာသုံးကောက်ွက်တာမဖြစ်ဖို့လဲလိုအပ်ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားသမ္မတကြီးကတော့ဒီမူကြမ်းကိုညှိနှိုင်းရည်စက်ရှိပြီးဒီဆုံးဖြတ်ချက်ကိုမြန်မာအာဏာပိုင်တွေဘက်ကလက်မခံရင်ပူးပေါင်းဆောင်ရွက်မှုရှိမလားမကိုစိုးရိမ်နေလို့ပြောပါတယ်။ဒီမူကြမ်းနဲ့ပတ်သက်လို့တရုတ်နိုင်ငံကိုယ်စားလှယ်ရုံးကတစုံတရာတုံ့ပြန်တာမရှိပေမဲ့နောက်ဆုံးမူကြမ်းကိုတော့သဘောတူညီထားပုံရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တာကြောင့်မြန်မာပြည်သူတွေအပေါ်ကြီးကြီးမားမားထိခိုက်တက်ရောက်မှုရှိနေတာကိုအလိုမင်းဆိုရင်ကြောင့်နောက်ဆုံးမူကြမ်းထဲမှာဖော်ပြပြီးအာဆီယံအသင်းကြီးကသဘောတူထားတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထဲဖော်ဖို့တိုက်တွန်းထားပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ရဲ့ကန့်သက်ပိတ်ပင်မှုတွေကြားကပဲစစ်ကောင်စီစန့်ကျင်ရေးအင်အားစုတွေဟာလူမှုကွန်ရက်နဲ့အွန်လိုင်းကိုအသုံးချပြီးတော့ဒေါ်လာတန်းနဲ့ချီရန်ငွေတွေရနိုင်အောင်ရှာနိုင်ကြတဲ့အကြောင်းနဲ့ဒီရန်ငွေတွေကိုပြည်သူအများအပြားကထည့်ဝင်ပံ့ပိုးတာဖြစ်တဲ့အကြောင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်အခြေစိုက်နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ ICG ကဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ် ဒီလိုငွေကြေးပေးပို့တာတွေကိုစစ်ကောင်စီအနေနဲ့ဟန်တားနိုင်ခြင်းမရှိတဲ့အကြောင်းအများပြည်သူထောက်ပံ့တဲ့စစ်မြန်မာဒေါ်လာရဲ့နောက်ွယ်ကငွေကြေးပံ့ပိုးမှုဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်တဲ့ ICG ရဲ့အစီရင်ခံစာမှာဖော်ပြပါရစေ။မြန်မာဒေါ်လာရဲ့အတွက်အဓိကချတဲ့တန်းရာချီရှိနိုင်တဲ့ရန်မုံငွေတွေကိုစစ်ကောင်စီဘက်ကသတိမထားမိပဲတော်လန်ရေးအင်အားစုတွေလက်ထက်ရောက်နေပေမဲ့လည်းစစ်ကောင်စီဘက်ကကန့်သက်ပိတ်ပင်မှုတွေကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးမှာအကြီးအကျယ်ထိခိုက်နေပါတယ်လို့ ICGရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြီးအကျယ်အကြံပေးတွန်ကီယာကလည်းပြောဆိုပါတယ်။အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေငွေကြေးမလုံလောက်ပဲလုပ်ငန်းလဲပတ်ရေးအခက်ခဲဖြစ်အောင်စစ်ကောင်စီဘက်ကတင်းကြပ်ကန့်သက်ထားချိန်မှာပဲအလှူရှင်တွေနိုင်ငံတကာအလှူရှင်တွေအနေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကနေတဆင့်နီးလန်းပေါင်းစုံတုံပြီးတော့ပြည်ပခန့်ဖြစ်ပွားရာနေ
ဖွဲ့ဝင်တွေကိုထိုင်းနိုင်ငံကဖိတ်ကြားထားပါတယ်။အစည်းအဝေးဟာအာဆီယံအစည်းအဝေးမဟုတ်ကြောင်းလှုပ်လေမြုပ်လေဖြစ်နေတဲ့မြမအရေးတန်ခံကြရပြီးစိတ်ဝင်စားကြတဲ့လှုပ်ဖော်ကြိုင်ဘက်တွေနဲ့အမြင်ဖလှယ်ကြတဲ့အလွတ်သဘောဆွေးနွေးပွဲဖြစ်ကြောင်းဒါကိုထိုင်းနိုင်ငံကကမကထပြုတာဖြစ်ကြောင်းအမည်မဖော်လိုတဲ့တာဝန်ရှိသူတို့ကထိုင်း PBF သတင်းဌာနကိုပြောကြပါတယ်။ထိုင်းရဲ့အိမ်နီးချင်းနိုင်ငံတွေကတက်ရောက်မယ်လို့အကြောင်းကြားထားကြောင်းကိုလည်းအဆိုပါတရေအေးမြက်ကဆိုပါတယ်။ဒါပေမဲ့ဗန်နိုင်ငံကတက်ရောက်မယ်ဆိုတာကိုတော့သူကတိတိကျကျမပြောပါဘူး။အာဆီယံဥက္ကဋ္ဌဖြစ်ကမ္ဘောဒီးယားနိုင်ငံကနေအင်ဒိုနီးရှားကိုလွှဲပြောင်းလိုက်တဲ့နှစ်ကုန်အချိန်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရက်ဆော့ဖော်ကမြန်မာနိုင်ငံကိုသွားမယ်လို့ပြောထားခဲ့တဲ့တတိယခီးစဉ်ကိုဖျက်လိုက်တဲ့အချိန်ဒီအချိန်မှာအစည်းအဝေးကအချိန်ခန့်ဖြစ်ပါတယ်လို့သူကဆိုပါတယ်။အမေရိကန်လွတ်တော်နှစ်ရက်အမျိုးသားညီညွတ်ရေးအစိုးရ NUG PDF နဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေအပါအဝင်မြန်မာဒီမိုကရေစီရေးလှုပ်ရှားကြတဲ့အဖွဲ့တွေကိုအကူအညီပေးဖို့2022မြန်မာအဥပဒေကိုတဆင့်မြင့်ပြဋ္ဌာန်းလိုက်ပြီးတဲ့နောက်မကြာခင်မှာပဲဒီစည်းဝေးကဖြစ်လာခဲ့တာပါအမေရိကန်ဥပဒေတွေမှာဖော်ပြထားတဲ့ non lethal supplies ဒါမှမဟုတ်အသက်မသေးစေနိုင်တဲ့အကူအညီဆိုတာကတော့လူကိုသေစေနိုင်တဲ့ဒါမှမဟုတ်လူခန္ဓာကိုယ်ကိုအနာတရဖြစ်စေတဲ့လက်နဲ့ခရမ်းမိကြောက်ဒါမှမဟုတ်ပစ္စည်းတွေကလွဲပြီးတခြားအကူအညီမှန်သမျှကိုဆိုလိုတာဖြစ်တာကြောင့် NUG နဲ့တခြားအဖွဲ့တွေလိုအပ်တဲ့အကူအညီတွေကိုပေးမယ်ဆိုရင်ပေးသွားနိုင်ပြီဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံထဲကိုရုရှားကနေသိမ်းပိုက်ထားတဲ့နေမြေ၄ခုမှာအလွန်အကျွံခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာပြောကြားလိုက်ပါတယ
် Живущие там люди, граждане России. И ваш долг сделать всё необходимое для максимального
သူပြောတာကတော့ရုရှားကနေပြီးတော့ထောက်ခံထားတဲ့ Donetsk, Luhansk နဲ့ခွဲထွက်နိုင်ငံတွေနောက် Kherson နဲ့ Zaporizhia နိုင်ငံဒေသတွေမှာအိမ်မတန်မခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်ဆိုပြီးရုရှားလုံခြုံရေးတပ်ဖွဲ့တွေအတွက်အားလည်းရနေ့ကျင်းပတဲ့အခမ်းအနားမှာရုရှားသမ္မတပူတင်ကပြောကြားခဲ့တာဖြစ်ပါတယ်အဲ့ဒီဒေသတွေမှာနေထိုင်နေကြသူတွေဟာရုရှားနိုင်ငံသားတွေဖြစ်ကြောင်းနဲ့သူတို့ကိုအကာအကွယ်ပေးဖို့အတွက်ရုရှားလုံခြုံရေးတပ်ဖွဲ့တွေကိုမှီခိုအားထားနေရကြောင်းကိုလည်းသမ္မတပူတင်ကပြောကြားခဲ့ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာရှိတဲ့အဲ့ဒီနယ်မြေလေးခုမှာလူမှုဆန္ဒခံယူပွဲကျင်းပပြီးတဲ့နောက်မှာရုရှားသိမ်းပိုက်တဲ့နယ်မြေတွေအဖြစ်နဲ့ရုရှားသမ္မတပူတင်ကပြီးခဲ့တဲ့စက်တင်ဘာလကကြေညာခဲ့တာဖြစ်ပါတယ်။အဲ့ဒီဆန္ဒခံယူပွဲတွေဟာအတုအယောင်ဆန္ဒခံယူပွဲတွေဖြစ်တယ်လို့ယူကရိန်းနဲ့အနောက်အုပ်စုနိုင်ငံတွေကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီသိမ်းပိုက်ထားတဲ့နယ်မြေ၄ခုစလုံးကတခုချင်းစီကိုရုရှားတို့ကယာနှုံးပစ်ထိန်းချုပ်ထားနိုင်ခြင်းမရှိသလိုလက်အတန်ကြာတိုက်ပွဲတွေဖြစ်ပွားပြီးခဲ့တဲ့နောက်မှာတော့ခါဆန်ဒေသကမြို့တော်ကနေရုရှားတပ်ဖွဲ့တွေစုခွာသွားရတဲ့အထိယူကရိန်းဘက်ကတိုက်ထုတ်နိုင်ခဲ့ပါတယ်ရှင်။
ဗီယိုရီအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါနေ့ညဘက်သတင်းတွေကိုဗျူအီကဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံရဲ့လုံခြုံရေးမဟာဗျူဟာအသစ်ကိုမြောက်ကိုရီးယားကအင်္ဂါနေ့မှာလူသိရှင်းကြားရှုတ်ချလိုက်ပါတယ်။ဒီမဟာဗျူဟာအသစ်ဟာနိုင်ငံတကာညီညာရေးကိုပြင်းပြင်းထန်ထန်ခြေကျောက်တာဖြစ်ပြီးဒေသတွင်းလုံခြုံရေးပတ်ဝန်းကျင်ကိုအခြေခံကြားကြပြောင်းလဲတာဖြစ်တာမို့လက်တွေ့ကြားကြားတုံ့ပြန်လှုပ်ဆောင်သွားမယ်လို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်။တရုတ်နဲ့နျူကလ িয়ার လက်နက်တပ်ဆင်ထားတဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောက်မှုကိုတုံ့ပြန်နဲ့တံပြန်တိုက်ခိုက်ရေးအပါအဝင်နောက်၅နှစ်အတွင်းမှာသူ့ရဲ့ကာကွယ်ရေးစွမ်းရည်အရေးပါပါတိုးချဲ့မဲ့စီမံကိန်းတွေကိုဂျပန်ကပြီးခဲ့တဲ့အပတ်မှာချပြခဲ့ပါတယ်။ဂျပန်ဟာမဟာဗျူဟာအသစ်ကိုချမှတ်လိုက်ခြင်းအပြင်လုံခြုံရေးအကြံတဲဖြစ်အောင်ဖန်တီးလိုက်တာဖြစ်တယ်။ဒီဗျူဟာအရဂျပန်ဟာတခြားတိုက်ပီတွေကိုလက်ဦးမှုရှိရှိတိုက်ခိုက်နိုင်တဲ့စွမ်းရည်ရရှိအောင်ထိထိရောက်ရောက်တရားဝင်လုပ်လိုက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဥက္ကဋ္ဌပြောရေးဆိုခွင့်ရှိသူကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာမောင်းရင်ပြီးအလွန်ကိုအနေအများလာတဲ့ရွေးချယ်မှုဖြစ်တယ်လို့ကြေညာချက်ကဆိုပါတယ်။ရုရှားနိုင်ငံကအာရှမှာစီးရေးရအနေထားတရယူလာတာတရုတ်နဲ့ပူးပေါင်းဆောင်ရွက်လာတာတွေဟာလုံခြုံရေးအရအလွန်ကိုစိုးရိမ်ရတဲ့အနေထားဖြစ်တယ်လို့ဂျပန်ကတော့သူ့ရဲ့မဟာဗျူဟာစာရမ်းမှာပြောထားပါတယ်။အမေရိကန်စီးရေးမဟာမိတ်ဖွဲ့ရမှာဂျပန်ရဲ့ဗျူဟာအသစ်ကခိုင်မာခိမိစေလိမ့်မယ်လို့အင်ဂျူရောကတော့ဆိုပါတယ်ခင်ဗျာ။
မက္ကဆီကိုနယ်စပ်ကနေတဆင်အမေရိကန်ပြည်ထောင်စုမှာခိုလုံခွင့်လျှောက်ထားရေးရည်ရွယ်ချက်နဲ့တောင်နဲ့လက်တင်အမေရိကတိုက်ကထွက်ပြေးလာကြတဲ့တောင်နဲ့ချီတဲ့ပြည်သူတွေပေါ်ကန့်သက်ထားတဲ့တပ်တန်းကုံဆုံးတော့မဲ့ဥပဒေကိုဆက်လက်ထားရှိဖို့အတွက်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးချုပ်ကမနေ့တနင်္လာနေ့မှာညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်လက်ထက်ကတ်ယောဂါကာလအတွင်းမက္ကဆီကိုနယ်စပ်ကနေတဆင်အမေရိကန်နိုင်ငံတွေထဲကိုတရားမဝင်ရောက်လာပြီးတော့ခိုလုံခွင့်လျှောက်ထားတဲ့သူတွေရဲ့ရလဒ်ကိုမက္ကဆီကိုနိုင်ငံမှာပဲပြန်ပြီးတော့စောင့်မှုထုတ်ပြန်ထားတဲ့ Title 42ဆိုတဲ့ဥပဒေဟာမနေ့ပြန်ပို့တဖူးနေ့မှာတပ်တန်းကုံဆုံးတော့မှာဖြစ်တာကြောင့်တရားသူကြီးချုပ် John Roberts ကနောက်ထပ်ထုတ်ပြန်ချက်အစ်စ်ထွက်မလာမချင်း Title 42ကိုဆက်ပြီးတော့ထားရှိဖို့မနေ့တုန်းကအရေးပေါ်ပြဋ္ဌာန်းချက်ထုတ်ပြန်လိုက်ပါတယ်။တရားသူကြီးချုပ်ထုတ်ပြန်တဲ့ညွှန်ကြားချက်အရအမေရိကန်အစိုးရအနေနဲ့ဒီကနေ့အင်္ဂါနေ့ညနေ 9:00 ခွဲမတိုင်ခင်မှာတော့ဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်ချက်ပေးပို့ရမှာဖြစ်ပါတယ်ရှင
်။ပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်အမေရိကန်လွှတ်တော်စီရင်ခံမှုအပေါ်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီကသမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်ရာဇဝမှုနဲ့တရားစွဲဆိုနိုင်ကြောင်းအမေရိကန်တရားရေးဌာနကိုမနေ့ကထောက်ခံအဆိုပြုလိုက်ပါတယ်။2020ရွေးကောက်ပွဲသမ္မတဂျိုးဘိုင်ဒန်အနိုင်ရတာကိုတရားမဝင်ပြောင်းလဲဖို့စ조사ပြီးအာဏာဆက်လက်တည်မြဲရေးအတွက်အကြမ်းဖက်ဖို့အားပေးအပြောက်လုပ်ခဲ့တယ်ဆိုပြီးအောက်လွှတ်တော်ကော်မတီကတရားစွဲဖို့ထောက်ခံအဆိုပြုလိုက်ကြပါ။ဒီမိုကရက်မတ်ခွန်းအူရီပဘလစ်ကန်အမတ်2ဦးပါဝင်တဲ့အောက်လွှတ်တော်ကော်မတီကသမ္မတဟောင်းကိုပြစ်မှု၄ခုနဲ့တရားစွဲဖို့တမိုင်းမှာပထမဆုံးအကြိမ်ဖြစ်တညီတညွတ်ထဲဆုံးဖြတ်တိုက်တွန်းလိုက်တာဖြစ်ပါတယ်။2021ခုနှစ်ဇန်နဝါရီလမှာသမ္မတရာဒူးဆွန်းလွှတ်ခဲ့တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့ပုံကံမှုဖြစ်အောင်တွေးထုတ်လှုပ်ဆော်တာဒါမှမဟုတ်ပံပိုးတာတွေလုပ်ခဲ့တယ်လို့ဂျိုးဘိုင်ဒန်အနိုင်ရတာကိုတရားဝင်အတည်ပြုမဲ့လွတ်တော်ရဲ့လုပ်ငန်းစဉ်တွေကိုနှောက်ယှက်ခဲ့တယ်လို့ကော်မတီကစွပ်စွဲထားပါတယ်။
တရုတ်နိုင်ငံမှာတော့လူသေဆုံးတဲ့အထိတကြောပြန်ပြန်ပြီးတော့ဖြစ်ပွားနေတဲ့ကမ္ဘာကရောဂါ COVID-19 ကူးစက်မှုတွေကိုတရုတ်ဆိုးရအနေနဲ့ထိန်းချုပ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းနောက်ပြီးတော့ဒီလိုပြန်ပြီးဖြစ်လာတာကတကမ္ဘာလုံးအတွက်စိုးရိမ်စရာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ
် The toll of the virus is ofconcern to the rest of the world.
သူပြောသွားတာကတော့ဒီ virus ပိုးကြောင့်သေဆုံးတဲ့အရေအတွက်ကြောင့်တရုတ်နိုင်ငံရဲ့ပြည်တွင်းထုတ်ကုန်ပမာဏနောက်စီးပွားရေးပမာဏအရွယ်အစားပေါ်ကျန်တဲ့ကမ္ဘာနိုင်ငံအလုံးအတွက်အဆိုးရစရာဖြစ်လာပါတယ်။ COVID ရောဂါတိုက်ဖျက်ရေးတရုတ်နိုင်ငံရဲ့အင်အားခိုင်မာမှုကတရုတ်နိုင်ငံတစ်ခုတည်းအတွက်တည်းမဟုတ်ဘဲတခြားကမ္ဘာကျန်တဲ့နိုင်ငံအလုံးအတွက်ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ဒီအတွင်း COVID ရောဂါနဲ့ဆက်နွယ်တဲ့သေဆုံးမှုတွေရှိလာတဲ့အကြောင်းကိုလည်းတရုတ်နိုင်ငံကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ COVID ရောဂါထိန်းချုပ်ရေးတင်းကျပ်ထားတဲ့စီးမျဉ်းတွေကိုဖြေလျော့ပေးပြီးတဲ့မကြခင်မှာပဲအဲ့ဒီရောဂါကြောင့်သေဆုံးမှုတွေရှိလာတဲ့အချိန်မှာဒီသတင်းထွက်ပေါ်လာတာဖြစ်ပါတယ်ရှင်ဒီဇင်ဘာလ20ရက်နေ့အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းတဲ့အတူကျမစုမောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုရုံဆုံးတော့ဒီနောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ် ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဌာနချုပ်လိုက်စားအနီးမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ပြီးတော့လေရင်နဲ့ဘုံကျဲနေတဲ့အခြေအနေသတင်းကိုတင်ပြပေးမှဖြစ်ပါတယ်။အခုရက်ပိုင်းအတွင်းမှာတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုက်စားအနီးကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိသလိုဝိုင်းမော်မြို့နယ်ခန်းထောင်ရန်ရွာဘက်မှာလည်းလေရင်နဲ့ဘုံကျဲတာတွေရှိနေပါတယ်။လက်ရှိအခြေအနေမှာကချင်ပြည်နယ်ထဲမှာစစ်ရေးတင်းမာမှုတွေရှိနေတယ်လို့ KIO ဘက်ကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုကိုယ်စုံဝင်းလိုက်ပြောပြပေးပါရှင်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်မြန်မာနယ်စပ်မှာတည်ရှိတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာမြို့ကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဟာဒီဇင်ဘာလ19ရက်နေ့ညနေ3နာရီလောက်မှာဖြစ်ပါတယ်။လိုင်ဇာဒေသကအမျိုးသမီးတူကစေချိန်တဲ့မနေ့ပစ်ခတ်ခဲ့ကြောင်း VOA ကိုအခုလိုပြောပါတယ
်။19ရက်နေ့3နာရီလောက်စွတောင်းတောင်းနဲ့ဘူလောင်ကျောင်းအနီးနဲ့ကိုရခါတပ်ဖက်တွေလက်နက်ကြီး12ချက်ပစ်ခတ်ပါတယ်။အချင်းတစ်ခါမှမကြားရအောင်ရှင
်။လိုင်ဇာမျိုးအထက်ဖက်ဝိုင်းမော်မျိုးနယ်မြစ်ကြီးနားဗမော်လန်းကကန်တောင်ရံကျေးရွာမှာလဲဒီလ18ရက်နေ့ကလေရင်နဲ့ဘုံကျဲတာတွေရှိခဲ့တယ်လို့သူကဆက်ပြောပါတယ်
။18ရက်ညနေကန်တောင်ဖက်ဗလဲတန်ချောက်တူတဲ့နေရာဖက်မှာအဲ့ဒီဖက်မှာညနေ3နာရီကျော်လောက်လေရင်နဲ့ဘုံကကျေမတင်တာကျေသွားတယ်ပါလို့ရှင
်။ဒီဇင်ဘာ18ရက်နေ့ကလဲမွန်းညင်းမြို့နယ်အခြေဆိုင်KIA တမဟာရှိရဲ့တပ်စခန်းကိုလေရင်နဲ့ဘုံကျဲတက်ခိုက်တာရှိကြောင်းဒေသခံတွေကပြောပါတယ်။ KIO ဌာနချုပ်လိုင်ဇာမျိုးဘက်ကိုလက်နက်ကြီးပစ်ခတ်တဲ့အခြေအနေကိုတော့ KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုအတည်ပြုပြောဆိုပါတယ
်။၃နာရီမိနစ်လေးကလာမသေးဘူးအချိန်မှားလား။ကျေးဇူးလိုက်တာဌာနချုပ်နဲ့ပြည်မွေးတဲ့အညာပေါ့နော်။သူကဒီပြူဟာယုံစိုက်ထားတဲ့ဒီပုံလေးတောင်းကနဲ့လည်းမကြည့်လို့တူတာရှိပါရခင်ဗျ။ဒီကရတော့မသိဘူးကျွန်တော်လည်းအချိန်မှာအေးနီးတော့မှကျွန်တော်မရှိလို့မနေလို့လေ။စီချင်းတော့မကြည့်တော့လေ။တုံးနေရအောင်ပေါ့နော်။ကြတယ်လို့ဟိုပြီးလို့သူဒီပြောတာကတော့ကြားပါရခင်ဗျ။
ဒီဇင်ဘာ18ရက်နေ့နဲ့19ရက်နေ့ည12နာရီလောက်မှာဝိုင်းမော်မြို့နယ်ကန်တောင်ရာကျေးရွာနီးလေရင်နဲ့ဘုံကျဲတဲ့သတင်းရရှိပေမဲ့မွန်းကြီးမြို့နယ်ဘက်ကလေကြောင်းကတိုက်ခိုက်တဲ့သတင်းကိုတော့စုံစမ်းဆဲဖြစ်ကြောင်းပြောပါတယ်။လက်ရှိကချင်ပြည်နယ်အတွင်းစီရေးတင်းမာမှုမြင့်တက်နေတယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ်
။အခုတလောကတော့ကျွန်တော်တို့ကချင်ပြည်နယ်ဘက်မှာတင်းမာလို့ပြောလို့ရတာပေါ့။ခုနပြောလို့ပေါ့လေကြောင်းနဲ့လာဘုံကျဲတဲ့ရှိတယ်အဲ့ဒီမြေကြီးကလမ်းပြတာလေးရှိတာပေါ့နော်။နောက်ဟိုဖက်ကန်ဘက်မှာလည်းတော်တော်လေးလှုပ်ရှားတာကိုတွေ့ရပါတယ်။ဆိုတော့ကျွန်တော်တို့ချီပြနေပါလေ။အဲသူ့ရဲ့ချင်းနေတော့ဒီနာလို့ပြောလို့ရပါတယ်ခင်ဗျ
။ပြီးခဲ့တဲ့အော်တိုဘာလာတုန်းကလိုင်ဇာမြို့ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့သလိုစစ်လေရင်ပြန်ဝဲတာတွေရှိခဲ့ပါတယ်။အဲ့ဒီအချိန်ဟာအနံ့ပါလေကြောင်းတိုက်ခိုက်မှုအပြီးနှစ်ဖက်တပ်တွေအကြားစစ်ရေးတင်းမာနေချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။
ဒါကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာအနီးမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လေရင်နဲ့ဘုံကျဲတာတွေလုပ်နေတဲ့အခြေအနေကိုစုံဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါတယ်။ကရင်ပြည်နယ်ထဲမှာလည်းစစ်ကောင်စီဘက်ကနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။ကရင်မျိုးသားစီယုံတက်မဟာ9နယ်မြေမူဒရော့ခရိုင်နယ်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ18ရက်နေ့နဲ့ဒီဇင်ဘာလ19ရက်နှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီအတွက်လူနေအိမ်နေစပကြီးတွေမိလောင်ပျက်စီးခဲ့သလိုဒေသခံကျေးရွာသားတွေဟာတောတောင်တွေထဲမှာထွက်ပြေးတန်းရှောင်နေကြရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေကနေ့စဉ်တိုက်ပွဲဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့ပါတယ်။တိုက်ပွဲတွေမရှိဘဲနဲ့လေလေကြောင်းကနေတက်ခိုက်တာကြောင့်ဒေသခံတွေကတော့စိုးရိမ်စွာနေထိုင်နေရတယ်လို့နေအိမ်တွေမှာမနေရဲပဲဘေးလွရာကိုထွက်ပြေးနေရတာပါ KNU ထိန်းချုပ်ရာမုထရခရိုင်မှာတော့ဒီဇင်ဘာလ18ရက်နေ့နဲ့19ရက်နေ့တွေမှာနှစ်ရက်ဆက်တိုက်ဘုံကျဲတက်ခိုက်မှုတွေလုပ်ခဲ့ကြောင်းမုထရခရိုင်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ် KNU ကရင်မျိုးသားအစည်းအရုံးကသတင်းနဲ့ပြန်ကြားရေးတာဝန်ခံဖရိုကလေးစေးကမူထော်ခရိုင်အတွင်းကလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။ဒီဘုံကျဲတာကဒီမှာ19ရက်နေ့မနေ့ပေါ့နော်မနေ့ဟိုစား8နာရီဆိုတော့19ရက်နေ့မှာပေါ့။ဟုတ်ကဲ့သူကမဲဝိုင်တဲ့အချိန်ပေါ့နော်အဲ့ဒါကကျွန်တော်တို့ PNU ရဲ့အုံချုံနေမြေဖြစ်တဲ့မူထော်ခရိုင်တွေလုံးပြင်းနေတယ်။အဲ့ဒီမှာကမဲဝိုင်ကြီးရွာမှာပေါ့နော်ဖြစ်ခဲ့တာပေါ့။အဲ့မနေ့8နာရီဖြစ်ပါဘူးနော်။အကောင့်စီကတော့ဒီနေနဲ့ ပုံနဲ့လုံးလာချစ်တယ်။အမနက်7:00နဲ့52မိနစ်ပေါ့နော်။အဲ့ဒီချိန်မှလည်းနောက်တစ်ခေါက်နဲ့တက်သေးတာပေါ့နော်။ဟုတ်ကဲ့18ရက်နေ့ညပဲနော်။ညပဲခွန်ဩဇာပေါ့။ခွန်နိုင်မိနစ်လောက်မှလည်းနော်ပါတူလော်ဆိုတဲ့ယူအမဲဝိုင်းယူအောင်မဟုတ်တော့ဘူး။ပါတူလော်ဆိုတဲ့ယူအမှာဟိုဘုံပြင်လာထက်ကျဲတာပေါ့နော်
။ဘုံကျဲတက်ခိုက်မှုတွေကြောင့်လူတွေထိခိုက်သေးဆုံးတာမရှိပေမဲ့နေအိမ်တွေပျက်စီးသွားတာ၊စပယ်ကြီးတွေမီးလောင်တာတွေဖြစ်ခဲ့တယ်လို့လည်းပြောပြပါတယ်
။လူကတော့ထိခိုက်မှုကတော့မရှိဘူး။ဒါပေမဲ့သူတို့လူနေအိမ်တွေနဲ့စပယ်ကြီးတွေပျက်တယ်။မလောစရာတော့ဒီလက်ခံနေရတော့တော့ပြဲမှာပဲတင်းချောင်နေရတဲ့အနေထားဖြစ်နေတော့ပေါ့။လက်နဲ့ကြီးကတော့သူတို့ကတော့ပုံမှန်ပြစ်နေကြတော့ဖြစ်တယ်။ဒီခုနပြောတဲ့ပျက်စီးဆုံးရှုံးမှုမှလူတွေလည်းစပါးကြီးကိုပြင်းတော့လည်းတုံးတဲ့ဒီဥစားပေါ့နော်စပါးချိတ်တဲ့ဆက်လေးတွေပေါ့နော်ဒီကျုံနေဆက်လေးတွေကပျက်စီးမှုတွေလည်းရှိတာပေါ့ဟုတ်တယ်။
လက်ရှိမှာတော့ KNU တပ်မှငါထိတ်ချုပ်ရနယ်မြေအတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်PDF ပူပေါင်းတပ်ဖွဲ့တွေဟာနှစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။ပြီးခဲ့တဲ့ရက်ကလည်းကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကကျေးရွာတွေကိုတိုက်ပွဲမဖြစ်ပဲလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဒါကတော့ဒီဇင်ဘာလ16ရက်နေ့ကကော့ကရိတ်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီစခန်းတွေကိုပူပေါင်းတပ်တွေဘက်ကတိုက်ခိုက်ခဲ့ပြီးတဲ့နောက်16ရက်နေ့ကစပြီးလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။အခုဆိုရင် KNU ထိန်းချုပ်ရာတပ်မဟာ1တပ်မဟာ3တပ်မဟာ5တပ်မဟာ6နယ်မြေတွေမှာတော့နှစ်ဖက်တိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းတိုက်ပွဲမရှိပဲဘုံကျဲတိုက်ခိုက်မှုတွေခက်ဆိတ်ဆိတ်လှုပ်လာတာဖြစ်ပါရဲ့ရှင်
။ဒါကတော့ကရင်မျိုးသားစီယုံတပ်မဟာနယ်မြေတွေမှာစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့စစ်ရေးအခြေအနေကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့စကိုင်းတိုင်းကဏီဘက်မှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ကချင်းတွင်းမြစ်ကြောင်းတစ်လျှောက်ကိုစစ်ကောင်စီတပ်ဖက်ကလိုက်ပြီးတော့နယ်မြေရှင်းလင်းတာတွေလုပ်နေတဲ့အတွက်စစ်ရေးတင်းမာနေပါတယ်။မြစ်ကြောင်းတစ်လျှောက်ကျေးရွာတွေကဒေသခံပြည်သူအများအပြားကလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့ထားတဲ့စကိုင်းတိုင်းဘက်ကစစ်ရေးအခြေအနေကိုတော့ကိုဝင်းခံမောင်ကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းမုံရွာကနေချင်းတွင်းမြစ်တစ်လျှောက်ထွက်ခွာလာတဲ့စစ်ကောင်စီစစ်လီတွေဟာဒီဇင်ဘာ19ရက်နေ့မှာကဏီမြို့နယ်ထဲရောက်နေပြီးဒီဇင်ဘာ20မှာတော့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာပါ။စစ်ကောင်စီဟာကုန်းချောင်းရောရေချောင်းကနေပါနေမြေရှင်းလင်းနေတာဖြစ်ပြီးဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စီရဲတင်းမာပြီးတိုက်ပွဲဖြစ်ပွားနေတာပါ။တိုက်ပွဲချင်းနေတဲ့ပတ်သက်လို့ဒေသခံကောက်ွယ်တပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။စီရေးချင်းနေတဲ့နေကုန်ဖြစ်နေတယ်။အဲတိုက်ပွဲတော့တော်လျှောက်ရှင်းနေမယ်၊ဘုံနဲ့ဖြစ်နိုင်မယ်၊ဖြစ်လာဖြစ်နိုင်မယ်။ဆက်ပြီးလည်းပိုးပြင်းထောင်အောင်မလုပ်ရအော
င်။မုံရွာကထွက်လာတဲ့ဒီစစ်ကောင်စီဆက်လီဟာရင်းမာပင်မြို့နယ်ထဲမှာလည်းဒေသခံကောက်ွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်အကြဆုံးရှိပါတယ်။လက်ရှိမှာစစ်ကောင်စီရင်းရင်းတွေဟာကုန်းချောင်းကရောရေချောင်းကပါနေမီရှင်းလင်းလာလှုပ်လာတဲ့အတွက်မြစ်ဘေးကကျေးရွာမှာရှိတဲ့ဒေသခံတွေဟာထွက်ပြေးတိမ်းချောင်နေရပါတယ်။ဒီဘေးကကြေးရွာပေါင်း30ထက်မနည်းထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ဘေးရှောင်ဒေသခံတို့ကပြောပါတယ
်။မြေရိုးတဲဆောက်ဆိုရင်ညပေါင်း30လောက်ရှိပါ။ဒီနေတဲ့ကိုရတဲ့အတွက်ချင်းချင်းစစ်ကြောင်းရောပါတယ်။ကုန်းကြောင်ရေကြောင်နှစ်ကြောင်စစ်ကြောင်ကပြီးကြတော့ကိုကကန်းန်းရွာရောချင်းချင်းစစ်ကြောင်လာရင်လည်းကိုရွာမလို့ခုအဲ့လိုမျိုးမြေဘေးမို့မြင်းနဲ့ဝေးတဲ့နေရာချင်းချင်းစစ်ကြောင်နဲ့ဝေးတဲ့နေရာတွေရွာတွေကြီးရလေ
။စစ်ကောင်စီဟာသခိုင်းတိုင်းအထက်နဲ့အောက်ပိုင်းကိုဝန်ထမ်းတွေပြောင်းရွှေ့တာရိတ်ခါတဲဆောင်တာတွေပြင်တူးဖော်ခွင့်ရှိတဲ့ကြောက်စိမ့်တွေတဲဖို့ချင်းတွင်းမြစ်ကိုအဓိကအားထားအသုံးပြုပါရယ်အခုလိုချင်းတွင်းမြစ်တွင်စစ်ကောင်စီတင်မောတွေတွာလာတဲ့အတွက်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားပြီးဒေသခံတွေမကြာခဏတင်းချောင်ထွက်ပြေးနေရတာလည်းဖြစ်ပါရယ
်ဒါကတော့စကိုင်းတိုင်းကဏီချင်းတွင်းမြစ်ကြောင်တစ်လျှောက်စစ်ကောင်စီတပ်ဘက်ကနယ်မြေရှင်းလင်းရေးတွေလိုက်ပြီးတော့လုပ်နေတဲ့အတွက်ဒေသခံပြည်သူတွေတင်းချောင်နေရတဲ့အခြေအနေကိုကိုဝင်းခံမောင်ကပြောပြပေးခဲ့တာဖြစ်ပါရယ်ရှင်မကြာခင်မှာတော့မွန်ပြည်နယ်နဲ့ကရင်ပြည်နယ်ဘက်မှာလုံခြုံရေးအခြေအနေကြောင့်ကြထားလန်းခနာပိတ်ထားရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါရစေ။အရင်ဆုံးတော့ဒီ Polygraph ရုပ်သံဗီဒီယိုတစ်ခုကိုတင်ဆက်ပေးကြပါရစေ။တရုတ်နိုင်ငံ Happy ပြည်နယ် Bounding မြို့မှာတော့ COVID-19 ကူးစက်မှုအသစ်မရှိသလောက်ရှိနေပါတယ်ဆိုပြီးတော့အာဏာပိုင်တွေကပြောပါရစေ။ဒါပေမဲ့ဒေသခံတွေပြောနေတာနဲ့လည်းကွဲလွဲနေပါတယ်။ဘသူပြောဆိုတာကမှန်ကန်ပါသလဲ။အချက်အလက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားပါရစေ။
ပြောင်းနိုင်ရဲ့မြောက်ပိုင်းဟာဗေပြည်နယ်မှာလူ6သန်းနေထိုင်တဲ့ပေါ့တင်မျိုးကဝေဘိုအင်တာနက်လိုင်းပေါ်မှာဒီလအတွင်းလူရှာအကြီးဆုံးမျိုးဖြစ်သွားပါရဲ့။လ ူတွေရေးနေတာက hashtag ဘောက်တင်းယောဂါကူးစက်ပြန့်ပွားမှု hashtag ဖြစ်ပါတယ်။နိုဝင်ဘာလကုန်ကတည်းကအိမ်မှာအတီးပြူ COVID-19 ကူးစက်မှုအသစ်ထပ်မရှိဘူးလို့အာဏာပိုင်တွေပြောခဲ့တာပါ။ Happy ပြည်နယ်ကျန်းမာရေးကော်မရှင်က Happy ပြည်နယ်မှာ2022ဒီဇင်ဘာ4ရက်နေ့ကCOVID-19 ကူးစက်သူအသစ်တယောက်ယောဂါလက္ခဏာမပြကူးစက်သူ195ယောက်တွေ့ရတယ်လို့ထုတ်ပြန်ပါတယ်။ဒါလူတွေအချင်းချင်းမှအောင်လုပ်တာပါ။ဘောက်တင်ဒေတာကန်တွေတရုတ်နိုင်ငံရဲ့ Twitter လူမှုကွန်ရက်လို့ပြောရမယ်။ဝေဖို့စာမျက်နှာပေါ်တက်ပြီးတော့နေမကောင်းတာတွေအစိုးရပြောတဲ့အရေးအတွက်ကိုမယုံကြည်တာတွေရေးကြပါရဲ့။ဒီဇင်ဘာ9ရက်နေ့ကရေးတဲ့တစ်ခုမှဆိုရင်ဘောက်တင်မှာမနေ့ကယောဂါကူးစက်မှုအသစ်6ခုဟုတ်လား။တို့မိသားစုထဲမှာတော့ဖြစ်နေတာ7ယောက်ရှိပြီလို့ရေးထားပါတယ်။နောက်တစ်ခုမှာတော့အဲ့ဒါတွေမမှန်ဘူးဆိုတာတို့အားလုံးသိပါတယ်။ဒီလိုပြဿနာကိုရှောင်လွှဲနေလို့မရပါဘူး။အခုကပေါ့တယ်မှာလူ80ရာခိုင်နှုန်းလောက်ကိုဗစ်ဖြစ်နေတယ်လို့ထင်ရပါတယ်။အကြောင်းတွေရောပြန်ဖွင့်အောင်ပါလားလို့ရေးပါတယ်။တရုတ်နိုင်ငံမှာတစ်ချိန်လုံးအချိန်ကုန်ခံပြီးတော့ကိုဗစ်စစ်ခိုင်းနေတာကာလရှည်ပိတ်ဆို့မှုတွေလုပ်တာနဲ့အတင်းအကျပ်တည်တံ့ခွဲထားတာရပ်တန့်မှုဆန္ဒပြပွဲတွေဖြစ်ပြီးတဲ့နောက်အစိုးရကကိုဗစ်ကပ်သက်ချက်တွေအများပြားကိုရုပ်သိမ်းပေးခဲ့တာပါ။အရင်ကတည်းကပုံမှန်ပြင်ဖြစ်လာတာကိုအများကကြိုးဆိုပေမဲ့ကူးစက်မှုတွေပိုများလာမှာကိုလည်းကြောက်နေကြပါရဲ့။ဘောက်တင်မှာလူတွေရဲ့စိုးရိမ်မှုကိုဝေဖန်မှတွေးနိုင်ပါရဲ့။ဒီဇင်ဘာ10ရက်နေ့မှာတော့ #BowdenOutbreak ဘောက်တင်ယောဂါကူးစက်ပြန့်ပွားမှုဆိုပြီးတော့ရေးသားမှုပေါင်း12,000ကနေပြီးတော့အပြန်အလှန်ဆွေးနွေးရေးသားမှု4,000ကျော်ရှိပြီးတော့ဒါတွေကိုဖတ်ရှုမှုပေါင်းတန်း290ရှိပါရဲ့။
ဒီလိုမှားမှန်မသေးချာတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုသိချင်တဲ့ဆိုရင် VOA ရဲ့ Polygraph website စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA American အသံရဲ့အင်္ဂါညပိုင်းထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။စီးပရိပခတွေဖြစ်နေတဲ့မွန်နဲ့ကရင်ပြည်နယ်ထဲမှာမြမစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုတွေနောက်လက်နက်ကိုင်အဖွဲ့တွေရဲ့တံပြန်တိုက်ခိုက်မှုတွေကြောင့်လမ်းပန်းဆက်သွယ်ရေးပိုက်မှာအခက်အခဲတွေရှိလာနေပါတယ်။ကုန်ကားတွေနဲ့ခရီးသည်တင်ရင်လိုက်နေသတိထားပြီးတော့သွားလာနေကြရတယ်လို့ယထာခီးစဉ်တချို့ကိုလည်းကန့်သက်လျှော့ချလိုက်ပါတယ်။ရန်ကုန်ကမေးမြန်းတင်ပို့ထားတဲ့ဒီမွန်နဲ့ကရင်ပြည်နယ်ဘက်ကအစီအစဉ်အခြေအနေကိုတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ပြီးခဲ့တဲ့ရက်ပိုင်းက KNU ရဲ့တပ်မဟာတေထိန်းချုပ်နယ်မြေဖြစ်တဲ့တထုံခိုင်ထဲမှာယထာတစီမိုင်းထိပ်ပြီးတဲ့နောက်မြမမီယထာဌာနကရန်ကုန်မော်လမြိုင်ယထာခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။လုံခြုံရေးအခြေအနေကြောင့်ခီးစဉ်လျှော့ချလိုက်ရတာဖြစ်ကြောင်းမြမမီယထာဌာနကတာဝန်ရှိသူတို့က VOA ကိုပြောပါတယ
်။အပတ်ကြီးဒီတော့ပြင်းနေတဲ့ဒီတော့ကာတူးတွေကလည်းရှိတယ်လေ။ဒါဆက်ဖို့တော့နော်ဟိုလမ်းကြောင်းတာယာရင်တော့ပတ်မှာပါ။လမ်းကြောင်းတာယာမှုမရှိဘူး။ခီးတဲ့ခီးနှင်းမှုကလည်းဟောဘောနော်ခီးတယ်ရလဲစက်တဲ့ဘူးတာလောက်ပဲခီးတယ်လမ်းမူကြတွေကကာတူးရှိတဲ့အတွက်လမ်းမူကြတွေကတိတ်ခီးနေမှုအားနေတဲ့အတွက်အဲကြောင့်ကျွန်တော်ကချက်ခဏရာကြီးချက်တင်ထားတာပ
ါလုံကျုံကြီးချင်းနေကြောင်းလက်ရှိမှာယထာခီးစဉ်တွေကရန်ကုန်ကနေမန္တလေးပြည်မော်လမြိုင်ဒီခီးစဉ်လောက်ပဲပြည့်စွဲနိုင်တော့တာပါမွန်ပြည်နယ်ကြိုက်ထိုးတထုံနဲ့ပေါင်မြို့နယ်တွေမှာ KNU KNLA BPLA ABSDF PDF စတဲ့အဖွဲ့တွေနဲ့မြန်မာစစ်တပ်တွေရဲ့တိုက်ပွဲတွေရှိနေပါတယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ရဲ့အာရှလမ်းမကြီးပေါ်ကတံတားတစ်စင်းနဲ့ပြီးခဲ့တဲ့ရက်ပိုင်းကမိုင်းခွဲခံရပြီးတံတားအောက်လမ်းလွဲကနေသွားလာရကြောင်းခီးတဲ့ပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါတယ်ဒီလမ်းပေါ်မှာမကြာခဏဆိုသလိုပြစ်ခတ်မှုတွေရှိနေကြကြောင်းအခြေအနေကြည့်ပြီးသွားလာနေရစေဖြစ်ကြောင်းသူကပြောပါတယ
်ကျွန်တော်တို့တောင်းပေါ်စကားတော့ကျုံးတယ်လေညဦးတွေကတော့ကျွန်တော်အောက်ကတို့အောက်ကယာယီလမ်းလကလေယာယီလမ်းသွားတော့ယာယီလမ်းသွားတော့အဲဖုန်းကြီးလာတော့အစီအလာတူကြီးကြတော့ဘယ်လိုလဲပြတာအဲဒီဒုံနမီတို့ပါလို့ကြတော့နည်းနည်းအဲ့လိုမျိုးပေါ့ဟိုသူစစ်တဲ့ခဏလေးတော့ခဏတန်းစီရတာ
မွန်ပြည်နယ်နဲ့ကရင်ပြည်နယ်က KNU ထိန်းချုပ်နယ်မြေတွေမှာမြန်မာစစ်တပ်နဲ့ KNU KNLA တို့တိုက်ပွဲတွေပိုပြီးပြင်းထန်လာတယ်လို့ဒေသခံတွေကပြောပါတယ်ဒီနေရာတွေမှာမြန်မာစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးအသုံးပြုမှုတွေရှိနေပြီးလူနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့အရက်သားထိခိုက်ဒေဆုံးမှုတွေလည်းရှိနေကြောင်းဒေသခံတွေကိုကိုးကားပြီးသတင်းတွေကရေးသားဖော်ပြကြပါတယ်ခင်ဗျာ
ဒါကတော့စီးရီးပြိပခါတွေရှိနေတဲ့မွန်နဲ့ကရင်ပြည်နယ်ထဲမှာမြမစစ်တပ်ဘက်ကဘုံကျဲတိုက်ခိုက်တာနောက်လက်နက်ကင်အဖွဲ့တွေဘက်ကတံပြန်တိုက်ခိုက်မှုတွေကြောင့်ရန်ကုန်မော်လမြိုင်ယထာလမ်းအပါအဝင်ဒီလမ်းမဆက်သွယ်ရေး အခက်ခဲတွေရှိလာနေတဲ့အခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့အင်္ဂါညမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
ဒီ OA season တွေကို video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ20ရက်အင်္ဂါညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှဆိုရှယ်မီဒီယာတွေပေါ်ကလူကြည်များတဲ့သတင်းတိုလေးတွေကိုစူးစီးတင်ပြပေးထားတာနဲ့မန်းညိုညိုလင်းရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အဲ့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးအမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာတော့သမ္မတဟောင်းတစ်ယောက်ကိုရာဇဝတ်မှုနဲ့တရားစွဲဖို့ကွန်ဂရက်လွှတ်တော်ကပထမဆုံးအကြိမ်ထောက်ခံတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့2021ခုနှစ်ဇန်နဝါရီလ6ရက်လွှတ်တော်စီနင်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးအကြမ်းဖက်စုပူမှုတွေဖြစ်အောင်အားပေးအားမြောက်လုပ်ခဲ့တာအပါအဝင်ရာဇဝတ်မှု၄ခုနဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုတရားစွဲဆိုဖို့အတွက်အဲ့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီကတရားရေးဌာနကိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ကွန်ဂရက်လွှတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်းဂျစ်ဆင်ပေးပို့ထားတဲ့သတင်းကိုတော့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ်ရှင်။
2021ဇန်နဝါရီလ6ရက်လွှတ်တော်စီးနင်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တနစ်ခွဲကြာစုံစမ်းစစ်ဆေးမှုတွေမှာမြင်းမြင့်တက်တီတထောင်ကျော်ရဲ့ထွက်ဆိုချက်တွေနဲ့အများပြည်သူကြားနာပွဲ10ကြိမ်အထိလုပ်ခဲ့ပြီးတဲ့နောက်မနေ့ကတနင်္လာနေ့မှာတော့လွှတ်တော်ရဲ့စုံစမ်းမှုတွေအပြည့်သက်သွားခဲ့ပါပြီ
။ If we are to survive as a nation of laws and
democracy နဲ့တရားဥပဒေစိုးမိုးတဲ့နိုင်ငံတစ်ခုအဖြစ်ရည်တည်မယ်ဆိုရင်ဒီလိုဖြစ်ရမျိုးနောက်ဘယ်တော့မှဖြစ်ခံလို့မရပါဘူး။
ဒါကြောင့်ဒီဖြစ်နေပတ်သက်ပြီးသမ္မတဟောင်းထရမ့်ကိုအရေးယူဖို့ဒီမိုကရက်အမတ်9ဦးနဲ့ရီပပ်ဘလစ်ကန်အမတ်2ဦးပါဝင်တဲ့အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီကသမိုင်းဝင်အဆိုပြုချက်တိုက်တွန်းလိုက်တာပါ
January 6, 2021 was the first time one American president refused his constitutional duty.
2021ခုနှစ် January 6ရက်နေ့ဖြစ်ရဟာအမေရိကန်သမ္မတတယောက်ကနောက်သမ္မတတဦးကိုဖွဲ့စည်းပုံနဲ့အညီငြင်းငြင်းချမ်းချမ်းအာဏာလွှဲပြောင်းပေးဖို့ညှင်းဆန်တဲ့ပထမဆုံးဖြစ်ရပါပဲ။
လွှတ်တော်စုံစမ်းရေးကော်မတီအနေနဲ့သမ္မတဟောင်းထရမ့်ကိုရာဇဝတ်မှုနဲ့တရားစွဲဆိုတာတွေလုပ်လို့မရပါဘဲတရားရေးဌာနအနေနဲ့ထရမ့်ကိုပြစ်မှု၄ခုနဲ့တရားစွဲဖို့ထောက်ခံချက်ပေးခဲ့ကြတာပ
ါ The committee believes that more than sufficient evidence exists for a criminal referral
အမေရိကန်ပြည်ထောင်စုကိုအကြမ်းဖက်တိုက်ခိုက်တဲ့လွှတ်တော်စီးနင်းမှုမှာပါဝင်သူတွေကိုသမ္မတဟောင်းထရမ့်ကအားပေးအားမြောက်လုပ်ခဲ့တာကြောင့်သူ့ကိုရာဇဝတ်မှုနဲ့အရေးယူဖို့လုံလောက်တာတဲ့ပိုတဲ့တက်တဲ့အထောက်အထားတွေရှိနေတယ်ဆိုတာကိုကော်မတီကအခိုင်အမာလက်ခံထားပါတယ်
။လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုအနှောက်အယှက်ပြုမှုတိုင်းပြည်ကိုလိန်ညာလှည့်ဖျားမှုနဲ့လိန်ညာထွက်ဆိုမှုတွေမှာပူးပေါင်းကြံစည်မှုတွေနဲ့လည်းထရမ့်ကိုတရားစွဲဆိုသင့်တယ်လို့လွှတ်တော်မှတ်တွေကပြောဆိုကြပါတယ်။2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့ကြိုးစားမှုတစ်စိတ်တစ်ပိုင်းအနေနဲ့ရွေးကောက်ပွဲရလဒ်အတည်ပြုတဲ့သူတွေအတူရောင်ဖတ်တီးခဲ့တာနဲ့ပတ်သက်ပြီးတော့လည်းလိန်ညာထွက်ဆိုမှုနဲ့ဆွဆွဲတာဖြစ်ပါတယ
်။ We understand the gravity of each and every referral we are making today.Just as we understand
the magnitude of the crime against democracy, we are going to be able to make sure that we are going to be able to make sure that we are going to be able to make sure that we are going to be able to make sure that we are going to be able to make sure that we are going to be able to make sure that we are going to be able to make sure that we are going to be able to make sure that we are going to be able to make sure that we are going to be able to make sure that we are going to be able to make sure that we are
going to be able to make sure that we are going to be able to make sure that we are going to be able to make sure that အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာနိုင်ခြင်းရှိနေတဲ့ Kevin McCarthy နဲ့နောက်ထပ် Republican အမတ်3ဦးကိုကျင့်ဝတ်ဖောက်ဖျက်မှုနဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အတွက်လည်းလွှတ်တော်ကော်မတီကအကြံပြုထားပါတယ်။သမ္မတဟောင်းထရမ့်ကတော့ဒီကော်မတီရဲ့လှုပ်ဆောင်ချက်တွေဟာမျှတမှုမရှိဘူးလို့ဝေဖန်ပါတယ်။ဒါမဲ့လည်းအခုဖြစ်နေတဲ့ပတ်သက်ပြီးတော့ထွက်ဆိုမှုအများစုကိုထရမ့်ရဲ့ဝန်ထမ်းတွေကပဲသက်သေခံခဲ့ကြတာပါ
။ If the president had wanted to make a statement
သမ္မတအနေနဲ့ American ပြည်သူတွေကိုထုတ်ပြန်ပြောဆိုချင်တာရှိတယ်ဆိုရင်သူပြောချင်တာကိုကင်မရာရှေ့မှာအားလုံးသိအောင်လို့အချိန်မီွေးချက်ချင်းပြောလို့ရနိုင်ခဲ့တာပဲလေ American Congress လွှတ်တော်စီးနင်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်တဲ့လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီရဲ့နောက်ဆုံးအစီရင်ခံစာကိုတော့မနေ့ပြန်ပုံထူးနေ့မှာအများပြည်သူအားလုံးအတွက်ထုတ်ပြန်ပေးသွားမှာဖြစ်ပါရဲ့ရှင်။
ဒါကတော့အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာတမရဟောင်းတယောက်ကိုရာဇဝတ်မှုနဲ့တရားစွဲဖို့ကွန်ဂရက်လွှတ်တော်ကနေပထမဆုံးအကြိမ်ထောက်ခံတိုက်တွန်းလိုက်တဲ့အကြောင်းသတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ပေးမှာပါ။လာမယ့်စက်တင်ဘာလအထိအမေရိကန်ဖက်ဒရယ်အစိုးရအသုံးစရိတ်အမြောက်အများကိုဒီသတင်းပတ်မကုံခင်မှာနောက်ဆုံးထားပြီးအတည်ပြုပေးဖို့အမေရိကန်လွှတ်တော်အမတ်တွေအချိန်လှုပ်ပြီးတော့လှုပ်ဆောင်နေကြပါတယ်။အမေရိကန်စစ်တပ်ရဲ့အသုံးစရိတ်ပမာဏနဲ့ပြည်ပခဖြစ်နေတဲ့ယူကရိန်းကိုအကူအညီပေးရေးကိစ္စတွေကအဓိကဦးစားပေးအကြောင်းအရာတွေဖြစ်ပါတယ်။ VOA လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်းဂျင်ဆင်သတင်းပေးပို့ထားတာကိုကိုအောင်ပြောပြပေးပါမယ်ရှင်။
သမ္မတဂျိုးဘိုက်ဒန်အစိုးရအတွက်နှစ်မကုန်ခင်ပေါ်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုကရုရှားရဲ့ကျူးကျော်မှုကိုစန့်ကျင်နေတဲ့ယူကရိန်းစီကို Patriot မြေပြင်ကနေဝင်ဟင်ပစ်ဒုံးကာကွယ်ရေးစနစ်ပုံမယ်မပုတ်ဘူးဆိုတာအင်ဂျီရောဘက်ကစဉ်းစားချင်းချိန်နေရတာပါ။ယူကရိန်းဘက်ကတော့ဒီလိုပံ့ပိုးပေးဖို့အရေးကြီးတယ်လို့ဆိုပါတယ
်။
ရက်သားသုံးအခြေခံအဆောက်အဦကြီးအကြီးအကျယ်တိုက်ခိုက်ခံနေရပါတယ်။စွန့်ရင်ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းဖျက်ဆီးခံနေရတာပါ။ဒါကိုဟန်တားဖို့လို့ပြီးတော့ယူကရိန်းနေရာအနှံ့လေကြောင်းရန်ကာကွယ်ရေးစနစ်တိုးချထားတာကပဲတခုရီတော့နီးလန်းဖြစ်ပါတယ်
။တစ်ချိန်တည်းမှာအမေရိကန်လွှတ်တော်အမတ်တွေအနေနဲ့နှစ်ကုန်အစိုးရရဲ့ဗဏ္ဍာရေးအသုံးစရိတ်ဥပဒေကြမ်းအချိန်မီအတည်ပြုပေးနိုင်အောင်ကြိုးစားနေပါတယ်။ဒါပေမဲ့လည်း Tiger 42 ခေါ် COVID ကာလရွှေ့ပြောင်းဝင်ရောက်လာသူတွေကိုကန့်သတ်ခဲ့တဲ့သတ်မှတ်ချက်ဗုဒ္ဓဟူးနေ့ကုံဆုံတော့မှာဖြစ်ပြီးအဲ့ဒီလူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲဖို့အတွက်သဘောတူညီချက်မရဘဲဖြစ်နေပါတယ်
။42 needs to be
Tiger 42ကန့်သတ်ချက်ကိုစစ်မှန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်မချင်းတက်တန်းတိုးဖို့လိုပါတယ
် Republican တွေဘက်ကတော့လူဝင်မှုကြီးကြပ်ရေးအကန့်အသတ်ကိုဖယ်ရှားမယ်ဆိုရင်နေကြာမှာအချက်တဲတွေနဲ့ဂျုံလာရမယ်လို့သတိပေးနေပါတယ်ဆိုးဝါးတဲ့အခြေအနေတွေဂျုံလာရနိုင်တယ်လို့လည်းဆိုပါတယ
် It's a hurricane
ပြည်ပြောင်းလာသူတွေအုံနဲ့ကျင်းတဲ့မုန်တိုင်းကြလို့ဝင်လာပြီးလူတိုင်းပေါ်ရိုက်ခတ်ပါလိမ့်မယ်
တစ်ချိန်တည်းမှာပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်လွှတ်တော်စီးနင်းမှုကိုစုံစမ်းစစ်ဆေးနေတဲ့ကော်မတီနောက်ဆုံးအစီရင်ခံစာဒီသတင်းပတ်ထဲမှာထုတ်ပြန်ပါတယ်ရုံးတင်တရားစွဲဆိုတာတွေရှိလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကော်မတီအဖွဲ့ဝင်တွေကပြောပါတယ
် I think that the evidence is there
သမရဟောင်းဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲရလာကိုပြောင်းလဲဖို့ကြိုးပမ်းတာနဲ့ဆက်နွယ်ပြီးရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့အထောက်အထားတွေရှိတယ်ရှေ့နေဟောင်းတယောက်အနေနဲ့ပြန်သုံးသပ်ပြီးပြောရရင်သမရဟောင်းကိုတရားစွဲဖို့လုံလောက်တဲ့အထောက်အထားတွေရှိနေပြီလို့ကျွန်တော်ယူဆပါတယ
်။အမေရိကန်လွှတ်တော်အနေနဲ့နှစ်မကုန်ခင်ရုံးဖွင့်ရဲ့အလုပ်လုပ်ချိန်9ရက်ပဲကြာမှာတော့တယ်။ဇန်နဝါရီလမှာလွှတ်တော်အသစ်ကျန်းသက်စာချိန်ဆိုတာဝန်ယူမှာဖြစ်ပြီးအောက်လွှတ်တော်ကို Republican Party ဝင်အများစုကတွမ်းမိုးတာဝန်ယူမှာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုအောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းနေတဲ့ကဆိုရှယ်မီဒီယာတွေပေါ်မှာလူကြည်များတဲ့10မိနစ်ဗီဒီယိုသတင်းတူလေးတွေစူးစီးတင်ပြပေးထားတာကိုပြောပြပေးကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းနေအတွင်းမှာပဲထိုင်းနိုင်ငံမှာတော့ဆင်နေနဲ့ကမ္ဘာဖလားဘောလုံးပွဲကိုကျင်းပခဲ့ပါတယ်ဗီယက်နမ်နိုင်ငံမှာတော့တက်ကြီးရွယ်အိုတွေအုံနောက်ဖွံ့ဖြိုးရေးနဲ့မှတ်ဉာဏ်ကိုအထောက်အကူဖြစ်စေမဲ့တက်ကြီးအင်္ဂလိပ်စာသင်တန်းဖွင့်ထားပါတယ်ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုစူးစီးပြီးတော့မယေးတန်နာကျော်ကစူးစီးတင်ဆက်ထားတာရှုစားနာဆင်ပါရှင်
ထိုင်းနိုင်ငံကဆင်နွေနဲ့ကျောင်းသားလေးတွေရဲ့ဘောလုံးပွဲဖြစ်ပါတယ်။ကာတာနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲကိုတစ်ကမ္ဘာလုံးစောင့်ကြည့်အားပေးနေကြခြင်း။ကမ္ဘာဖလားဘောလုံးပွဲတက်ဖို့အတွက်အကြိုဘောလုံးပွဲတွေကျင်းပနေခြင်း။ဒီဇင်ဘာလ13ရက်နေ့ကတော့ထိုင်းနိုင်ငံအယုဒ္ဓယာဆင်နန်းတော်စခန်းကလည်းသူတို့ရဲ့လက်ရွေးစင်ဆင်နွေနဲ့ဘောလုံးပွဲတစ်ပွဲစီစဉ်ကစားခဲ့တာပါ။ဆင်13ကောင်ကိုအာဂျင်တီးနားပြင်သစ်မော်ရိုကိုခရိုအေးရှားစသဖြင့်ကမ္ဘာဖလားပြိုင်ပွဲဝင်နိုင်ငံအလံတွေချဲ့ထားပေးပါတယ်။ဆင်နွေကန်တဲ့ဘောလုံးအရွယ်ဆောင်ကတော့ကမ္ဘာဖလားဘောလုံးအရွယ်ထက်ကြီးတာပါဆင်ဘောလုံးပွဲကိုကျောင်းသားတွေဝမ်းသာအားရအားပေးခဲ့ကြပါတယ
်ထိုင်းရူးစရောကျေနပ်ခွင့်ကဘောကไม่เคยเห็นอะไรแบบนี้อ่ะเพราะว่า
อาร์เจนตินาဘောလုံးအသင်းကိုအားပေးတဲ့16နှစ်အရွယ်အထက်တန်းကျောင်းသားတွေကတော့ကျွန်တော်တစ်ခါမှဒါမျိုးမမြင်ဘူးပါဘူးဆင်နွေဘောလုံးကန်တက်တယ်ဆိုတော့ကိုမသိခဲ့ဘူးလို့ပြောသွားပါတယ်ထိုင်းနိုင်ငံအယုဒ္ဓယာဒေသအနေနဲ့ဒေသအခီးတွားလုပ်ငန်းကိုလည်းမြှင့်တင်ပေးရရောက် အထက်တန်းကျောင်းသားလေးတွေကိုလည်းအားစားကိုပို့ပြီးစိတ်ဝင်စားလာအောင်ဆွဲဆောင်ရလဲရအောင်လို့ဒီဘောလုံးပွဲကိုစီစဉ်ကျင်းပတာလို့အယုဒ္ဓယာစစ်နန်းတော်စခန်းကတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာထိုင်းစည်းကွဲအတွက် Tesla လက်စကအမျိုးအစားနှစ်မျိုးနဲ့တရားဝင်ရုံးငန်းဖွင့်လှစ်လိုက်ပါတယ်။ဗန်ကောက်မြို့တော်မှာဒီဇင်ဘာလ9ရက်နေ့က Tesla စတင်မိတ်ဆက်ပွဲပြုလုပ်ပြီးတော့ Tesla တရားဝင်ရောင်းချမှုစတင်တာဖြစ်ပါတယ်။သူတို့ကောင်းဝင်ကြတဲ့သူတွေတခြားနိုင်ငံတွေလိုမှာပဲ online ကနေမှာယူရမှာဖြစ်ပြီးတော့လာမယ့်နှစ်သစ်အစလောက်မှာကားတွေရရှိနိုင်မှာပါ။ထိုင်းမှာရောင်းချမဲ့ကားမျိုးအစားနှစ်မျိုးရဲ့ဈေးနှုန်းတွေကထိုင်းဘတ် 1.8 တန်းဒေါ်လာနဲ့ဆိုရင်တော့ 48,449 ဘတ်နှစ်တန်းခွဲဒေါ်လာနဲ့ဆိုရင် 81,205 အတီးတီလို့ဖြစ်ပါတယ်။အာရှဒေသမှာကားထုတ်လုပ်မှုစတုထအများဆုံးနိုင်ငံလည်းဖြစ်ပြီးတော့ဂျပန်ကားတွေနဲ့တရုတ်လျှက်စစ်ကားတွေနေရာရထားတဲ့ထိုင်းနိုင်ငံမှာအခုလိုမျိုးကမ္ဘာမှာနာမည်အကျော်ဆုံးအမေရိကန်လျှက်စစ်ကားကုမ္ပဏီ Tesla ကနေရာယူဖို့ခြေလှမ်းစလိုက်တယ်ဆိုပေမဲ့လည်းထိုင်းစည်းကွက်မှာနေရာရပြီးသားအဖို့ချိုတရုတ်လျှက်စစ်ကားတွေနဲ့မင်းရှင်ပြန်ရမှာပါ။ထိုင်းမှာလျှက်စစ်ကားအရေအတွက်ကမနစ်က2000ကနေပြီးတော့2022ခုနှစ်မှာတော့အစီးရေ9000ကိုတက်လာရင်လို့ထိုင်းမော်တော်ယာဉ်အသင်းကပြောပါတယ်အသက်89နှစ်အရွယ်မှာအင်္ဂလိပ်စာကျောင်းတက်နေတဲ့ VNN ဖွားဖွားငွင်တီလော့ဖြစ်ပါတယ
် My name's Lock Never to learn English
ကျမနာမည်က log ပါအင်္ဂလိပ်စာသင်ဖို့အရွယ်လွန်နေပြီဆိုတာမရှိပါဘူးလို့အင်္ဂလိပ်လိုပြောသွားတာပါသူနဲ့သူတငယ်ချင်းဖွားဖွားတိုင်းအင်္ဂါနေ့တိုင်းစုပြီးတော့အင်္ဂလိပ်စာသင်ပါလေပြောချင်းမရှိတဲ့အင်္ဂလိပ်စကားလုံးတွေအတန်ထွက်ရတာရှာလိုက်တယ်ဆိုပေမဲ့ဗီယက်နမ်ဖွားဖွားတိုင်းအသက်ကြီးမှအင်္ဂလိပ်စကားပြောကိုစူးစမ်းပန်းစားသင်ယူနေကြတာဖြစ်ပါလေဖွားဖွားငွေလော့လဲဒီတန်းတက်လာတာ၄နှစ်တောင်ရှိပြီးတော့ခက်ခဲတာတွေစိတ်တက်ကြစရာတွေကြုံရပေမဲ့သူစွဲမလျှော့ပါဘူးဗီယက်နမ်နိုင်ငံမှာကအခြေခံပညာအကျောင်းတွေမှာအင်္ဂလိပ်စာကိုဘာသာရပ်တစ်ခုအနေနဲ့သင်ယူရတဲ့အတွက်ကလေးတွေကအိမ်မှာအင်္ဂလိပ်လိုပြောတဲ့အခါဖွားဖွားလော့ကလည်းဝင်ပြောနိုင်သူတို့ပြောနေတာတွေကိုလည်းနည်းနည်းနားလည်လာနိုင်ပြီဖြစ်ပါတယ်။တယောက်တည်းနေရင်နေဒါမှမဟုတ်တားသမီးတွေနဲ့နေတတ်တဲ့ဗီယက်နမ်တက်ကြီးတွေအတွက်ဒီအင်္ဂလိပ်စာသင်တန်းကမိတ်ဆွေပေါင်းသင်းတွေလည်းရလို့အထူးကျန်မဖြစ်စေသလိုအသက်ကြီးလာတာနဲ့မျှသူတို့ရဲ့အုံမင်းလာတဲ့အုံနောက်ကိုလည်းသွေးပြေးရာရောက်ပါတယ်။ရုပ်တရုပ်မှာအလုံးလုံးနေတဲ့အင်္ဂလိပ်စာဆရာမဖွန်တီယန်နဲ့လောအားပေးတစုကလောလောဆယ်တက်ကြီး200လောက်ကိုအင်္ဂလိပ်စာသင်ကြားပေးနေတာပါဒီလိုဘာသာစကားသင်ကြားမှုဟာတက်ကြီးရွယ်တွေအတွက်အပါအဝင်အုံနောက်ဆွမ်းရည်ကိုထိန်းထားပြီးတော့အုံနောက်ပူကောင်းမြင့်တင်ပေးရရောက်တယ်လို့လည်းသိပ္ပံသုတေသနတွေမှာတွေ့ရပါတယ်ဒီဇင်ဘာ17ရက်နေ့ကတော့လန်ဒန်မြို့တော်မြောက်ပိုင်းကဒူးမြောင်းတွေရေမြင့်နေပြင်အပေါ်ရန်ကြောတင်းပြီးတော့ခပ်ပပရေခဲသွားခဲ့ပါတယ်။ဒူးမြောင်းတွေကရေပေါ်လှေထဲမှာအိမ်လုံးနေသူတွေသူတို့လှေဘေးပတ်လည်ကရေခဲတွေကိုခွဲနေတာတွေ့နိုင်ပါတယ်။လန်ဒန်မြို့တော်မြောက်ပိုင်းကဒီနေရာလေးကဒူးမြောင်းလေးတွေနဲ့မလို့အီတလီနိုင်ငံကဗင်နစ်ရေပေါ်မြို့ငယ်လေးလို့တင်စားကြတာပါ။ဗြိတိန်နိုင်ငံမှာဒီနေ့ဆောင်းရသည်ပထမအကြော့ဖြစ်နေအေးလိုင်းဖြတ်တော့တချို့ဒေသတွေစီးနင်းနေကြပြီးတော့သွာလာရေးအခက်အခဲဖြစ်သလိုလန်ဒန်မြို့တော်မှာလည်းအေးအတန်ကရေကဲမှတ်အောင်ရောက်ခဲ့ပါတယ်။ဒီစဘာ၁၂နှစ်နေကတော့လန်ဒန်မှာစီးနင်းနေကြလို့လန်ဒန်မြို့တော်အစွန်က Heathrow လေဆိပ်လေယာဉ်ခီးစင်နဲ့ဖြတ်ခဲ့ရပါတယ်။ရုရှားရဲ့ Ukraine ကျူးကျော်စစ်ပွဲဆက်ကလေးကလောင်စာဆေးကတချိန်လို့တက်ပြီးတော့နေထိုင်စေးကြီးမြင့်လုံးတဲ့ပြဿနာနဲ့လည်းရင်ဆိုင်နေရချိန်မှာအခုလိုမျိုးအေးအေးလွန်းနဲ့ရာသီဥတုနဲ့ကြုံကြရတာဖြစ်ပါတယ်။ကလေးစမြောက်လူဝေပရင်အုပ်ဆိုးစဉ်1681ခုနှစ်ခရဲကစောက်လုထားရှိခဲ့တဲ့မြင်းရထားစီအဖိုလ်လိုဂရိနတ်ဖျားရုပ်တူကိုတက်ဆင်ပြီးခဲ့တာဆိုရင်အခုပထမဆုံးအကြိမ်ဖြစ်နေပြုရင်ထင်းသိမ်းရေးလုပ်ဖို့အစတင်တာပါမြင်းရထားစီအဖိုလ်လိုရုပ်တူအစုံကခဲသားရုပ်တူတွေဖြစ်ပြီးတော့ပြုပြင်ချိန်တစ်နှစ်ခွဲကြာမြင့်ပါမယ်ရေပန်းတစ်စုံလုံးမှာကရုပ်တူပေါင်း73ခုပါဝင်ပြီးတော့အလေးချိန်တန်30ရှိပါတယ်ရုပ်တူတွေကနှစ်ပေါင်း30ကျော်လေတန်းလေတန်းခံထားရပြီးတော့တန်ကြီးလဲတက်နေတာကမဖြစ်မနေပြုပြင်ထိန်းသိမ်းမှုလုပ်ဖို့လိုအပ်နေပြီလဲဖြစ်ပါတယ်ရုပ်ထုတွေကိုတရုတ်ချင်းပြန်ဖြုတ်ပြန်ပြုပြင်ပြီးတော့ရွှေချ ကျောက်သားအောက်ခြေကိုလည်းပို့ပြီးခိုင်းမအောင်ပြန်လုပ်မှာပါ2024ခုနှစ်မှာပြင်သစ်နိုင်ငံကအိရှင်ဖြစ်တဲ့စီစဉ်ကျင်းပမယ်အိုလံပစ်အားကစားပြိုင်ပွဲအတွက်ပြင်ဆင်မှုလည်းဖြစ်ပြီးတော့ဒီထဲဝါခန်းထားတဲ့မြင်းရထားကြီးအပိုလိုရုပ်ပုံကိုတော့အိုလံပစ်အားကစားပွဲတော်ရဲ့နောက်ခံပိတ်ကားဖြစ်တဲ့ထည့်သွင်းအသုံးပြုမှာဖြစ်ပါတယ်ပါမုတ်တစ်ချောင်းချောင်းပြင်သစ်တဲ့နိုင်ငံလုံးပျော်နေကြပါလေပြင်သစ်နိုင်ငံရဲ့ရိုးရာစားစရာလည်းဖြစ်နေ့စဉ်စားသုံးမှုမှာမပါမဖြစ်လည်းဖြစ်တဲ့ပကဲပါမုတ်ချောင်းကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေအစည်းနဲ့ကို2022နိုဝင်ဘာ30ကထည့်သွင်းလိုက်လို့တနိုင်ငံလုံးပျော်ရွှင်သူတွေထဲမှာပြင်သစ်စပိုးမှုတွေအကဲဆုံးဖြစ်ပါလေစိတ်စိတ်လေးနဲ့ပကဲပါမုတ်ကဒီတိုင်းပဲစားမလားအသားညက်စားမလားအနှစ်နဲ့တူစားမလား။ဘာနဲ့ပဲဖြစ်ဖြစ်အဆင်ပြေတယ်လို့ပြောပါရင်ဟုတ်ပါရဲ့။ဒီအသားမွားမွားဘေးသားမမကျွတ်ကျွတ်ပကဲပါမုတ်ချောင်းဟာပြင်သစ်နိုင်ငံရဲ့အမှတ်အသားဖြစ်ပြီးတော့နှစ်ပေါင်း100ကျော်စားသုံးလာကြတာပါ။ပြင်သစ်စစ်ဗျင်နပိုလီယံဘိုနာပါတ်ကသူ့တပ်သားတွေတရားလွှဲအောင်လို့ပါမုတ်ကိုအချောင်းရှည်လုပ်ခိုင်းခဲ့တယ်လို့ဗဇက်ရသဝင်ရှိပါရဲ့။ပကဲဆိုတဲ့အဓိပ္ပာယ်ကလည်းစေးချင်လုံးဒါမှမဟုတ်နံပါတ်ထုတ်လို့အဓိပ္ပာယ်ရပြီးတော့ပါမုတ်ရှည်တစ်ချောင်းကိုတစ်ယူရုံဝင်ကြတင်ပါရဲ့။အခုတော့အရင်ကားတဲ့စာရင်ပြင်သစ်နိုင်ငံမှာပကက်စာသုံးမှုလုံးကျလာရဲဆိုပေမဲ့2013ခုနှစ်မှတ်တမ်းအရဆိုရင်တစ်နှစ်ကိုပကက်အချောင်း16တန်းတစ်နှစ်ကိုအချောင်းတန်း6000ထုတ်လုပ်နေရဆဲဖြစ်ပါလေ
ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုစူးစီးပြီးတော့မယ်ရေးသနာကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မညွညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကနေအိန္ဒိယထိုင်းနိုင်ငံဘက်ကိုအလုလုကင်ကြဖို့လွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကတရားမဝင်ထွက်လာကြသူတွေတဲကနေပြီးတော့အနှစ်30ကျော်ကြာထိုင်းနိုင်ငံမှာနေထိုင်အလုလုကင်နေတဲ့မြန်မာနိုင်ငံသားတဦးရဲ့ဘဝရည်တည်မှုအကြောင်းဒီသတင်းပတ်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမညွညိုလင်းတင်ဆက်ထားတာရှုစားနာဆင်ပါရှင
်လဲကလေးတစ်ခုပေါ်မှာအမိုက်တွေတင်ပြီးတွန်းသွားနေတဲ့သူတဦးရဲ့မြင်ကွင်းကိုမန်ကောက်မြို့လေကကားတွေလူတွေစိုက်ကယ်တွေနဲ့ရှုပ်ထွေးနေတဲ့လမ်းမကြီးပေါ်မှာနေ့တိုင်းတွေ့မြင်နိုင်ပါတယ်ဒီအမိုက်တွန်းလဲတွန်းပြီးကြောက်ထားတဲ့အမိုက်တွေကိုရောင်းမှုသွားနေသူကတော့ကိုကျော်စိုးလူခေါ်တဲ့မြန်မာနိုင်ငံသားတစ်ယောက်ပါထိုင်းနိုင်ငံမှာကိုဗစ်တွေဖြစ်လာပြီးအလုံးလက်မဲ့ဘဝကနေဝါယာကျိုးအတူစားလေးတွေလိုက်ကောက်ရင်ပြန်သုံးလို့ရတဲ့စွန့်ပစ်အမိုက်တွေကိုရောင်းတဲ့ဈေးကွက်ကိုတွေ့လာပြီးတဲ့နောက်အခုလိုအမိုက်ကောက်ပြန်ရောင်းတဲ့အလုပ်ကိုစလုပ်ခဲ့တာပါ
ကျွန်တော်ကတော့ဘယ်လိုပြောဆိုဒီနတ်မှာဒီအနီးနာလေးမှာခက်ကုတ်ကိုတွင်းမလို့ခက်ကုတ်ဆက်ကူအပန့်ကလေးတို့အဲ့မှာခက်ကုတ်မှာကောက်ဆက်မှုဆက်ကူအဖာပေါ့နော်အဲ့အဖာလေးပြင်းပြီးကြံတဲ့ဟာတွေကြတော့ဟိုအကြီးကြီးကြတော့ကျွန်တော်အမအိတ်နဲ့ထည့်ထားတယ်အဲ့ဒီအိတ်နဲ့ထည့်တဲ့ဟာတွေကိုကျွန်တော်အဲ့ဒီအလုပ်ရုံလုပ်ငန်းထဲမှာသွားပို့မယ်လေလုပ်ငန်းထဲမှာဆိုရင်တခါနဲ့အဆင်ပြေကျွန်တော်ဘယ်လိုပြောပစ္စည်းကကိုယ့်ဘက်မှာပဲမူတည်တာပေါ့အများကြီးကောက်တယ်အများကြီးကောက်လို့ရရင်တခါတည်းကကောက်ကောက်မှုလေးရရင်ဟိုတစ်ခေါက်တည်းနဲ့ပဲအဲ့မျိုးအဆင်ပြေတာမျိုးရှိတယ်အဲတစ်ခေါက်တည်းအဆင်ပြေကျွန်တော်ပြန်ပြီးတော့နားတယ်ပြန်နိုင်ပြီ3-4နိုင်လောက်ရေမွေးထူပြီးတခါထလာတယ်အဲ့မျိုးအလုပ်လေးဆက်လုပ်ထားတယ်မနေ့ကအလုပ်ဆက်လုပ်တယ်
ကိုတယောက်တည်းလုပ်ရတဲ့ကိုပိုင်းလုပ်ငန်းဖြစ်တာကြောင့်အလုပ်ချိန်ကိုလည်းကိုအဆင်ပြေတယ်လို့လုပ်နိုင်တယ်လို့ဆိုပါတယ်
။ဒီကောင်ကျွန်တော်ပိုင်းရောင်းပြီးဆိုရင်နောက်ကျွန်တော်တန်းတယ်။ဒီနေ့ကျွန်တော်တက်ခိုင်သွားပြီဒီတမနဲ့နော်။မနေ့ကလည်းမနေ့ကတော့အစိုးကြီးရသွားတယ်။အစိုးကြီးမနေ့ကဆိုမနေ့ကဆိုဆိုင်နိုင်တော့လုပ်ပြီးသွားပြီ။ဆိုင်နိုင်သူ့ပြီးသွားပြီ။ဆိုတော့အဲ့ဒါပြီးရတယ်ကျွန်တော်အားတဲ့အားလာတဲ့ချိန်မှာကို့မှာအားလာတဲ့ချိန်မှာဒါလေးတွေကောက်ကောက်ကောက်ထားအဆင်လေးဆင်လာတယ်။မနေ့ကျန်ကျအဆင်လေးတစ်ခါထပ်သွားတယ်အဲ့လိုအချိန်ရှိရှိလို့ပေါ့နော်။အဲတခါတလေကြတော့ဟိုတခါတလေကြတော့ဘယ်လိုလဲကျွန်တော်ဟိုကောက်ကအစောကြီးနားချင်းတယ်ပေါ့နော်အစောကြီးနားပြီးအစောကြီးထပ်လိုက်တာအစောကြီးထပ်ပြီးလဲဖို့အဆင်သင့်တင်တာအဲ့ဒါနဲ့ခုနှစ်နေထိုးတာကျွန်တော်သုံးလာပြီရှင်းနေထိုးတာပါရောင်းလိုက်ပြီအဲရောင်းပြီးပြန်လာကျွန်တော်ပြန်လာအေးပြီးပြန်လာနားတယ်
သူ့ရဲ့အမိုက်ကောက်ပြန်ရောင်းတဲ့အလုပ်ကလက္ခဏာတွေလိုပုံမှန်ဝင်ငွေမဟုတ်ပေမဲ့တရက်ဝင်ငွေဘယ်လောက်ရှိရမလဲဆိုပြီးသတ်မှတ်လုပ်ကင်တာကြောင့်သူ့တစ်လဝင်ငွေကတစ်နှစ်4-500ရတဲ့အခြေခံအလုပ်သမားတွေတဲ့တောင်ပို့ပြီးရနေတာပါ
တခါတလေညတော့ပုံမှန်မရှိဘူးတခါတလေညတော့တနည်းလုံးမှရှိရပဲရတာအဲ့မျိုးတခါတလေအခမ်းမသိဘူးဆိုရင်တွားရောက်1000ကျော် 1800 တော့ 3000 တော့အမရတခါ 9000 ကျော်လည်းရတယ်တခါတလေ 1000 ရတယ်အဲ့မျိုးတခါတလေညတော့ကျွန်တော်ကဘာလို့ဆိုတော့ဟိုကြည့်လိုက်တဲ့ခါကျရင်အများတော့စက်တိုက်တော့ရတာမဟုတ်ဘူးဒါမှမဟုတ်ဟိုဘယ်လိုလဲကျွန်တော်တရက်ဝ1000လောက်ရအောင်ရှာတယ်တရက်1000ရအောင်ရှာတော့အခုတစ်ခေါက်ကမ်း1000မသိဘူး5600ရတယ်အတခါတည်း400ရတယ်အ400ရတယ်အခါကျွန်တော်ထပ်ပြီးတယ်လည်းကောင်းတယ်တရက်မှာကအလုတ်ကပဲချိန်တော့ဆိုတော့မနေ့ဆိုရှင်းနေသူပြင်ပြည6နေကြံတဲ့ချိန်မှာအများကြီးရှိတယ်အဲ့ဒါပြင်မခံပြီးတော့လဲစီပြည့်ပြီဆိုရင်နောက်တစ်ခါထပ်ရောင်းတယ်အဲ့မှာအဲ့ဒါလေးနဲ့ဟိုဘယ်လိုပြောတော့ပြန်ပြီးတော့ပေါင်းတာအခါတလေကျ1000ဆိုရင်နှစ်ခေါက်တော့ပြီးရနှစ်ခေါက်သုံးခေါက်လာအဲ့လိုတိပြရအဲ့မျိုးဒါတော့ခုဘက်မှာမူတည်များများလေးရှာရပါအဲ့ပေါ့ရရတယ်လို့ပေါ့ဒီ5600ဆိုရင်ထမီးတွေဝယ်စားပါဗျာကောတခါမှချက်စားတာမဟုတ်ဘူးထမီးတွေဝယ်စားတာတွားနေပြီဟုတ်လားဘယ်လိုမျိုးစုမလို့လဲအ ਨੇ ဆုံးကို1000လောက်ဆိုရင်200လောက်စားမယ်800လောက်စုလို့ရတယ်မျိုးအဲ့လောက်ထိချာမှာဟို5600နဲ့ဆိုတော့ကျွန်တော်အဲ့5600လောက်မလို့ဘူး5600နဲ့1000မပြည့်ဘူးကျွန်တော်မနာဘူးလေကျွန်တော်ဆက်လုပ်တယ်ကျွန်တော်လို့ဘာဖြစ်တော့ပြီးတော့5600နဲ့ဆိုတော့ဘယ်လိုမှစဉ်းစားမရဘူးကျွန်တော်ဖူရတော့ဘောနော်ဒါပေမဲ့သူများဖူတော့မပြောတော့ဘူးနော်ကျွန်တော်ဖူတော့မတင့်တဲဘူးအ ਨੇ ဆုံး1000ရမှာကျွန်တော်လည်းစားကြည့်တယ်တခါတလေကြီးတလတခါတလေ1000ကျော်တို့ပါတို့စုလို့ရ1800တို့တခါလေကြတော့3000တို့အဲ့လိုဟို1500ပေါ့အဲ့လိုပဲ3000တိမရဘူးကြာစုလို့မရဘူးစားတာလည်းရှိသေးတာဘူ
းထိုင်းနိုင်ငံမှာအထောက်အထားမရှိပဲတရားဝင်နေထိုင်တဲ့အခါတောမောလို့ခေါ်တဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာအာဏာပိုင်ရဲတွေရဲ့ဖမ်းဆီးထိန်းသိမ်းခံရတာတရားဝင်ရောတရားမဝင်နီးလန်းတွေနဲ့ငွေပေးဆောင်ရတာရှိပေမဲ့ကိုကျော်စိုးကတော့သူ့မှာငွေအစင်မပြေတဲ့အခါထိုင်းရဲတွေကတော့သူ့ကိုငွေပြန်ပေးကြတာပါ။အ
ေးတခါတလေကျတော့ဟိုဗါလဲအရာရှိတွေနဲ့တွေ့တယ်တောမောင်းတွေနဲ့တွေ့တယ်တောမောင်းတွေတွေ့ရင်လည်းအကျိုးကြောင်းလေးပြောပြတယ်အကျိုးကြောင်းများဆိုတော့သူတို့ကလည်းဗါလိညာလေးကအဲ့မျိုးပက်ဆန်နဲ့အတူလူကြီးမပေါင်းဘောနော်အဲ့မျိုးကိုကလည်းနည်းနည်းလေးအသက်လည်းကြီးကြီးတဲ့ခါကျသူတို့အဲ့မျိုးဟိုဟိုကတည်းကမထားဘူးပေါင်းတော့တည်းမထားဘူးအဲ့မျိုးဟိုအခက်ထဲမှာကြည့်ဘူးကျွန်တော်ကသူများတွေလို့ဟာလိုက်ခဲ့ရုံထဲမှာလိုက်ခဲ့ဟိုမှာဘာဖြစ်တယ်ညာတဲ့ဘလောက်ယူရမယ်တော့အဲ့မျိုးမရှိဘူးကတခါမှမကြုံဘူးဒီထဲမှာလည်းအဲ့ဒီစံကောက်ထဲမှာတခြားနေရာမှာလည်းအဲ့မျိုးရှိသေးတယ်ဒါမှမဟုတ်ဒီနားမှာကျတော့ကျွန်တော်သိတဲ့လူတွေများရှိတယ်ပလိတ်တွေကသိတဲ့လူတွေရှိတယ်ကိုတဲ့တချို့ကအကောင့်ကြီးပဲရှိတာပေါ့နော်အဲကျွန်တော်သိတဲ့လူတွေရှိတယ်သိတဲ့လူကကျွန်တော်သူတို့သိတယ်ဆိုတော့ကျွန်တော်ဘာမှမလုပ်တော့ဘူးဆေးလေးလည်းမတော့တာအရင်လည်းတော့မလာဘာမှမတော့တာမူကြီးစီးပွားလည်းမလုပ်ဘူးဆိုတော့ဒီအလုပ်ပဲလုပ်တယ်ဆိုတော့သူတို့သိတယ်ဆိုတော့ခါနဲ့ခါနဲ့သူတို့မိပြီးတော့ကျွန်တော်ကပတ်စံတပြားမရှိဘူးလေသူတို့စီမပြန်ပြီးတော့လက်ယူတာပဲရှိတယ်အေးအဲ့လိုမျိုးလေးရှိတယ်ခက်ခဲကျွန်တော်ဘာမှမရှိကျွန်တော်ဘာမှထောက်တာမရှိ
လုံးလုံးစင်အမိုက်ကောက်ရောင်းချရင်အသက်မွေးဝမ်းကြောင်းလုပ်နေရပေမဲ့သူ့မှာရှိရေးအတွေ့ရည်မှန်းထားတာတွေတော့ရှိနေပါတယ်
ကြာဒါလေးကဒါသမီးဆိုင်ကြီးတောက်လာပဲကျွန်တော်ဘယ်လိုစီးပွားအဖြစ်တော့မဟုတ်ဘူးကျွန်တော်ကဒါတဲ့အလုပ်ကြီးကြီးလုပ်ချင်တယ်အလုပ်ကြီးလုပ်ချင်တယ်ဆိုတော့ဘယ်လိုရကျွန်တော်ဒါပေမဲ့ခုမှညီမချင်းမပြည့်ဘူးကျွန်တော်အဖို့နဲ့ဆိုတော့ဘယ်လိုလုပ်မလဲဆိုတော့အဲ့မျိုးကားလေးတစ်စီးလောက်ဝယ်လို့ရရင်ဒီလိုမျိုးကားအပြက်ကလေးပဲအဲ့ဒါလေးနဲ့ဒီကောင်လေးကိုလုပ်ချင်တယ်ဘာဖြစ်လဲတခြားကနဲ့ကျွန်တော်သိကြည့်လေဆိုရင်တခြားအလုပ်ကစိတ်ညစ်တယ်ကို့အတွက်ဟိုသူ့ဘီတော့ကမရအောင်ပေါ့နော်လူကပတ်စံလက်ထဲမှာရှိမှနေလို့ရတာမဟုတ်လားဆိုတော့အဲ့ဒါလေးနဲ့ထိန်းပြီးတော့လုပ်တာအမှန်ဆိုတော့ကျွန်တော်ကတော့ဒါထက်လုပ်ချင်တယ်ဒါထက်ပတ်စံရှာချင်တယ်ဟု
တ်ကဲ့အတူတူညရောင်းရတယ်ကျွန်တော်မဖြစ်လို့
တိုင်းတစ်ပတ်မှာအမိုက်ကောက်ရောင်းစားနေရတဲ့ဘဝဖြစ်ပေမဲ့ကိုကျော်စိုးဟာဆွေမရှိမျိုးမရှိတကောင်ကျွတ်တော်မဟုတ်ပါဘူ
းအမျိုးတွေတော့ရှိတယ်အမျိုးတွေတော့ရှိတယ်ဒါမှအမျိုးတွေကတော့ကျွန်တော်အမျိုးတွေပါနဲ့စိတ်အဆက်ပြတ်မလုပ်ဘူးကျွန်တော်အလုပ်နဲ့ကျွန်တော်လုပ်တယ်ဘာဖြစ်လဲသူတို့နဲ့လုပ်မယ်ဆိုရင်ဘာဖြစ်လဲကျွန်တော်ကဒီအလုပ်လုပ်နေတယ်မဟုတ်လားဒီခေါ်စားတယ်ဗျာလိုက်ပြီးတော့ယူတဲ့ခါကျတော့သူတို့ကဟိုငါတို့အမျိုးမအမိုက်ကောက်တယ်ဗာလိညာလည်းအမျိုးပြောမှဆိုတော့သူတို့နဲ့အကုန်အဆက်ပြတ်ချက်ပလိုက်တာအဲ့မျိုးသူတို့နဲ့အဆက်ပြတ်သွားမလို့ဘူးဟိုကျွန်တော်တက်နေအပြောခံမှသူကနော်ဒါမှမဟုတ်ကျွန်တော်ကလည်းဒါလေးတစ်ခုပဲကျွန်တော်လုပ်ရတာပြောတယ်သူကသူများတွေနဲ့သူများတွေလိုအမျိုး
ကိုကောင်းကောင်းမွန်တဲ့အဝတ်အစားအဝတ်ပြီးတော့တာတာနာနာလေးအဆင့်ညင်းညက်ကျွန်တော်မလုပ်တတ်ဘူးပေါ့မလုပ်တတ်ဘူးကျွန်တော်အားနဲ့ကြာဒီနားမှာတစ်ချက်ရှိတယ်သူများလိုအညို့ဟိုမလုပ်တတ်ဘူးဆိုတော့ဒါလေးနဲ့မှကျွန်တော်တဲ့အញ្ញံလွယ်တယ်လေပါမလည်းအခက်အခဲမရှိလေနော်ကိုအားတစ်ခုပဲကိုတုံးတာကိုလုံနိုင်တယ်လုံနိုင်ကျွန်တော်ရတယ်အဲ့ဒါတစ်ခုပဲဒါမိသားစုကတော့ကျွန်တော်တို့ဗာပြောဒီမှာရောက်လာကြပဲ30လောက်ရှိသွားပြီဒါဗမာပြည်တော့တခါမှပြန်မှာအမီတော့ရှိသေးတာ
သူရဲ့နေ့စဉ်အတွေ့အကြုံမှာတတိယမိနေသူတဦးကတော့လူမန်းသိတဲ့ခါစားအရွယ်တွေကစားလို့ဝေးနေခဲ့ရတဲ့သူမိခင်လေးဖြစ်ပါတယ်
။တနေ့တစ်ချိန်ကျွန်တော်စဉ်းစားကျွန်တော်ဖျက်ရှိခိုးတော့ပါတော့ရှိဘွားတော့ကျွန်တော်တို့လုတ်ခဲ့တဲ့မကောင်းတဲ့ကုမှုကြအခုစုကောင်းမှုတွေကြအခုဘုံကမှမိခင်ပခင်နဲ့တကူတကွဲနေရတာအမျိုးဆုံဆုံးစီမနေရဘူးကော။ဟိုတကယ်လေးများကျွန်တော်စိတ်ကစဉ်းစားတနေ့တစ်ချိန်ကျွန်တော်ဆက်ဆံရှာလို့ပါလိမ့်မယ်အဆင်ပြေပြီဆိုရင်အမိစီကျွန်တော်ပြန်လာအမိတကယ်ရှိနေရင်တော့ကျွန်တော်ဝမ်းသာရမယ်။ကျွန်တော်စူးရင်းလာတာအမိကအသက်ကြီးသွားပြီကျွန်တော်မှမဖြစ်ဆုံးချင်းအမိပြန်သွားတဲ့ချင်းမိဦးတင်ကမဟုတ်ပေးရတဲ့ချင်းပါပဲအဲ့ဒါချက်ပဲကျွန်တော်စိတ်နာဟိုဘဝနစ်မှုမှမနော်ကျွန်တော်အဲ့ဒါပဲဒါမှမဟုတ်ကျွန်တော်အမင်းလည်းဖျက်ရှိကိုလည်းအမိကျမ်းပါလေကျမ်းပါလေဆူတောင်းပေးတာမိအတွက်အမိပါမှမဖြစ်ပါဘူးတော့ဟဲ့တမင်းကြရင်တော့ကျွန်တော်လည်းအဆင်ပြေပါပဲအဆင်ပြေအမိစီပြန်ပါရင်ကျွန်တော်အမိတင်ကဝတ်ပေးဆိုတော့ကျွန်တော်အဲ့ဒီချင်းမှာတင်ကဝတ်ပေးတဲ့ချင်းမှာတော့ကျွန်တော်အမိလည်းမျက်ကွယ်ပေးကျွန်တော်လည်းဝမ်းသာတယ်အမိကျွန်တော်ပါမှမလုပ်ပေးဘူးဆိုရင်အမိမျက်အရင်မျက်ကွယ်ပြီးတော့ကျွန်တော်ဘာဖြစ်မလဲမဟုတ်လားတော့ကျွန်တော်လူမပိဆတ်လို့မရနိုင်တဲ့အကြောင်းတစ်ခုအဲ့မဖြစ်နဲ့ဒါလည်းပဲကျွန်တော်ရဲ့ရှင်ထဲမှာဒါတစ်ခုပဲစဉ်းစားကြမ်းလာကျွန်တော်ဘာမှစဉ်းစားဘူးအခုကျွန်တော်ဒါလေးလုပ်တယ်ပတ်စံလေးစုတယ်အဲ့မစုတယ်အမိမှာပဲရှိတယ်နည်းနည်းဝိုင်းကုတ်ပေးတယ်အဲ့ပဲကျွန်တော်ကတော့အမေကြီးပြန်နေတယ်ဖိုင်းနိုင်ငံမှာနေတော့နေပြီတော့အမေကျော်လွေးတယ်တော့နည်းနည်းငူရတယ်ကျမကောက်ခဲ့ဘူးစီဘောရဝကျွန်တော်တို့ပြုတ်ခဲ့တဲ့ကုလူကောက်ကောက်တော့ချစ်ဘွားမအမိနဲ့သာတခွေမြည်ရတယ
်အခုလိုသူ့ရဲ့အကြီးမားဆုံးအဖြစ်ချင်းဆုံးဆန္ဒတစ်ခုအတွေ့ပူပြင်းလာတဲ့အနေပူရှိန်အောင်မှာမျောလင်းချက်တွေနဲ့အမိုက်တွေကောင်းနေတာကိုတော့ဘန်ကောက်မြို့လေကပတူနန်းလို့ခေါ်တဲ့နေရာဝန်းကျင်မှာနေ့စဉ်တွေ့မြင်နေရတာပါရှင်
မညညိုလူရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ပါရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင
်။မလိုင်းကတွင်အကျန်းဖက်တာတွေကိုချက်ချင်းရပ်တန့်ပြီးစစ်ကောင်စီအနေနဲ့ဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားအလုံးကိုလွတ်ပေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြောင်းကိုအခုပေါ်သူနေ့ကမှလူကြိုးကောင်စီအတွက်မဲခွဲဆုံးဖြတ်ဖွဲ့ရှိတယ်လို့တန်တမာတင်းကိုကူကပြီးရိုက်တာတင်းကရေးသားပါတယ်။မြမရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချမှတ်နိုင်ဖို့ကြိုးစားနေကြရမှာအဖွဲ့ဝင်15နိုင်ငံကြားသဘောကွဲလွဲမှုတွေရှိနေပြီးပြင်းထန်တဲ့စာရတွေပေါ်တရုတ်နဲ့ရုရှားတို့ဘက်ကကန့်ကွက်နေကြတာကြောင့်စက်တင်ဘာလကစပြီးမူကြမ်းရရှိအောင်ညှိနှိုင်းခဲ့ရတာပါ။မြမနိုင်ငံမှာစစ်တပ်ရဲ့ကန့်သတ်ပိတ်ဆို့မှုတွေကြားကပဲစစ်ကောင်စီစန့်ကျင်အင်အားစုတွေကလူမှုကွန်ရက်နဲ့အွန်လိုင်းကိုအသုံးချပြီးလူအများပြားကဒေါ်လာတန်းနဲ့ချီရန်ငွေထက်ဝင်နိုင်အောင်ဆောင်ရွက်နိုင်ခဲ့ကြောင်းဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်အခြေစိုက်နိုင်ငံတကာပဋိပက္ခလေ့လာရေးဖွဲ့ ICG ကဒီကနေ့အစည်းအဝေးခန်းစာမှာပြောလိုက်ပါတယ်ဒီလိုငွေကြေးပေးဖို့ဒါတွေကိုစစ်ကောင်စီအနေနဲ့ဟန်တားနိုင်ခြင်းမရှိတဲ့အပြင်အများပြည်သူထောက်ပံ့တဲ့စစ်မြန်မာဒေါ်လာရင်းနောက်ွယ်ကငွေကြေးပံ့ပိုးမှုဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်တဲ့ ICG ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်မြမရေးနဲ့ပတ်သက်တဲ့အလို့သဘောအစည်းအဝေးတက်ကိုဒီဇင်ဘာ22ရက်မှာကျင်းပဖို့စိတ်ဝင်စားကြတဲ့အရှေ့တော်အာရှနိုင်ငံများအသင်းအဖွဲ့ဝင်တွေကိုထိုင်းနိုင်ငံကဖိတ်ကြားထားပါတယ်အစည်းအဝေးဟာအာဆီယံအစည်းအဝေးမဟုတ်ကြောင်းလှုပ်လေမြုပ်လေဖြစ်နေတဲ့မြမရေးတန်ခံကြရပြီးစိတ်ဝင်စားကြတဲ့လှုပ်ဖို့ကင်ဘက်တွေနဲ့အမြင်ဖလှယ်ကြတဲ့အလို့သဘောဆွေးနွေးပွဲတာဖြစ်ကြောင်းအမည်မဖော်လိုတဲ့တာဝန်ရှိသူတို့ကထိုင်း PBF တရစ်ဌာနကိုပြောကြားသွားပါတယ်ယူကရိန်းနိုင်ငံအတွင်းကရုရှားကသိမ်းပိုက်ထားတဲ့နယ်မြေ၄ခုပါအလွန်ကြုံခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကဒီနေ့ပြောကြားလိုက်ပါတယ
်။ဒီဇင်ဘာလ20ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ အင်္ဂါညရဲ့အတန်လွင်အစီအစဉ်လေးဒီမှာပဲပြီဆုံးပါပြီ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကအလိမ္မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းဂန်ချမ်နဲ့ PJ အလျပ်တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.